Welcome to the Voice of America in Burmese.
My name is Kim Asha. I'm a member of the American Tangani.2020年2月16日စနေနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံနှုန်းချိန်မနက် 6:20ကနေထုတ်လွှင့်ပေးနေပါပြီ။ကျွန်မခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူပြောပြပေးပါမယ်။အမေရိကန်နိုင်ငံကပြည်내ဆက်ရှိခုမှာကိုရိုနာဗိုင်းရပ်စ်ဟာပုံမှန်တင်းကျပ်တဲ့ကန့်သတ်မှုတွေချထားဖို့အကြံပေးထားတယ်။သမ္မတအင်ဗျူကိုရိုနာဗိုင်းရပ်စ်ဟာအလုပ်ဖွဲ့ရဲ့
မထုတ်ပြန်ရသေးတဲ့အစီရင်ခံစာထွက်နေချိန်မှာပဲအမေရိကန်မှာဒီရောဂါအကူးဆက်ခံရသူ3.6%ကျော်နဲ့ကမ္ဘာမှာအများဆုံးအကူးဆက်ခံရကြောင်း John Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြနေပါတယ်။ဒီအစီရင်ခံစာကို NGO ဖွဲ့တစ်ခုဖြစ်တဲ့ Center for Public Integrity ဖွဲ့ကရရခဲ့တာဖြစ်ပြီးဒီထဲမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတဟုန်တို့မြင့်တက်လာတဲ့ပြည်နယ်တွေမှာ စီးပွားရေးလုပ်ငန်းတွေပြန်ဖွင့်ပေးမယ့်အစီအစဉ်တွေလျှော့ချရပ်ဆိုင်းကိုအကြံပေးထားတာပါ။ပြီးခဲ့တဲ့သတင်းပတ်သေးလူဦးရေတသိန်းမှလူတရာကျော်အကူးဆက်ခံရမှုရှိတဲ့ပြည်နယ်တွေကိုအနည်းအောင်ဆုံးဖြစ်နေဖော်ပြထားပြီးအဲ့ဒီထဲမှာဖလော်ရီဒါတောင်ကယ်ရိုလိုင်းနာနဲ့တက်ဆတ်စ်ပြည်နယ်တွေပါဝင်ပါတယ်။ဒီအစီအစဉ်ခန်းစားပအကြံပေးချက်တွေဟာယောဂါကူးစက်မှုဆန့်ပြီးမြင့်တက်လာနေတဲ့ ချော်နဲ့တေဆွမ်းအသူတန်းတဝက်ကျော်ရှိနေပြီးကမ္ဘာအနှံ့ဒီယောဂတန်းကိုခန်းစားနေကြတဲ့အထက်မှာအကာအကွယ်မဲ့ဖြစ်နေတဲ့နိုင်ငံတွေနဲ့ဖွံ့ဖြိုးဆဲနိုင်ငံတွေကတော့အချိန်နဲ့ပိုးပြီးဆိုးနေတာကြောင့်သူတို့ကိုအကူအညီပေးဖို့ရန်ပုံငွေဒေါ်လာ10ဘီလီယံလိုအပ်နေတယ်လို့ကုလသမဂ္ဂကပြောပါတယ်ကမ္ဘာတဝန်းမှာငတ်မုတ်ခေါင်းပါတဲ့ဘေးကြုံနေရသူအရေအတွက်ဟာတိုးလာနေပြီးဒီနှစ်ကုန်လောက်မှာဆိုတန်ပေါင်း290လောက်ထိဖြစ်လာနိုင်တယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှူးရုံးပြောခွင့်ရ James Luck ကပြောပါတယ
် No one on this planet will be safe from the virus till everyone is safe from it.
လူတိုင်းအတွက်ဒီ virus အန္တရာယ်မကင်းမချင်းဒီကမ္ဘာမှာဘယ်သူမှ virus အန္တရာယ်နဲ့ပတ်သက်ပြီးစိတ်ချမှာမဟုတ်ဘူးလို့ပြောတော့တာပါမတ်လထဲမှာ COVID-19 နဲ့ပတ်သက်ပြီးကမ္ဘာလုံးဆိုင်ရာလူသားချင်းစာနာမှုဆိုင်ရာတုံ့ပြန်ရေးအစီအစဉ်အတွက်အလှူငွေဒေါ်လာ2ဘီလီယံထည့်ဝင်ချဖို့ပန်ကြားခဲ့တာပါ။မေလထဲမှာတော့ကုလသမဂ္ဂကရန်ပုံငွေဒေါ်လာ 6.9 ဘီလီယံလိုအပ်ကြောင်းပြောကြားခဲ့တာဖြစ်ပြီးအခုပန်ကြားမှုကတတိယမြောက်ဖြစ်ပါတယ်။ COVID-19 ကရောဂါကြောင့်ထိခိုက်နေမှုတွေပြန်လည်ထူထောင်နေရေးအစီအစဉ်နဲ့ပတ်သက်ပြီးဆွေးနွေးဖို့ EU ဥရောပသမဂ္ဂခေါင်းဆောင်တွေဟာဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်စ်မှာတောက်ကြနေကတွေ့ဆုံကြပါလေ EU ဘတ်ဂျက်နဲ့ COVID-19 ကရောဂါပြန်လည်ထူထောင်ရေးရန်ပုံငွေဖြစ်နေမကြုံစဖို့လိုအပ်နေတဲ့ဒေါ်လာ 1.1 ထရီလီယံအတွက်ဘလို့ထည့်ဝင်ကြမယ်ဆိုတော့ကိုညှိနှိုင်းဆွေးနွေးကြမှာဖြစ်တာကြောင့်တိတ်ကိုခက်ခဲမယ်လို့ EU အလှည့်ကျဥက္ကဋ္ဌဂျာမနီနိုင်ငံကဝန်ကြီးချုပ်အန်ဂလာ မာကယ်ကမျှော်လင့်ထားတာပါအခုလိုအရေးပေါ်ဆွေးနွေးကြဖို့ဖြစ်လာတာကြောင့်ကိုရိုနာဗိုင်းရပ်စ်မကူးစက်အောင်ကာကွယ်မယ်ဗီဒီယိုတက်ဆက်ဆွေးနွေးပွဲမလုပ်တော့ဘဲကိုယ်တိုင်တွေ့ဆုံတဲ့ဆွေးနွေးပွဲကျင်းပကြတာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆင်းတဲ့ကုသရေးဆိုင်အချက်အလက်တွေခိုးယူဖို့အတွက်ရုရှားကကြိုးစားနေတယ်ဆိုတဲ့ဆွဆွဲချက်တွေရှိနေတဲ့ကြားကပဲ Oxford တက္ကသိုလ်နဲ့လက်တွဲပြီး COVID-19 ကာကွယ်ဆေးထုတ်ဖို့လုပ်နေတဲ့ AstraZeneca ကုမ္ပဏီနဲ့ယာယီသဘောတူညီချက်ရဖို့ရုရှားကမျှော်လင့်ဆဲဖြစ်ကြောင်းရုရှားရဲ့ RDIF ရင်းနှီးမြှုပ်နှံမှုဆိုင်ရာရန်ပုံငွေအဖွဲ့အကြီးကဲ Kirill Dmitriev ကwriters သတင်းဌာနမေးမြန်းခန်းမှာပြောပါတယ်ဗြိတိန်ရဲ့ကာဝယ်ဆေးကိုရုရှားမှာထုတ်လုပ်ဖို့အတွက်ဒီဆေးကုမ္ပဏီနဲ့ကနဦးသဘောတူညီချက်တွေရထားပြီးဖြစ်တယ်လို့ဒီတောက်ကြနေမှာတော့သဘောတူညီချက်အပိသက်ရနိုင်တဲ့အခြေအနေမျိုးရုရှားပေါ်မှာဆွဆွဲနေမှုတွေဟာမမှန်ကန်ကြောင်းနဲ့ဒီကာဝယ်ဆေးဆိုင်ရာအချက်အလက်တွေကိုရုရှားကခိုးယူဖို့မလိုကြောင်းပြောဆိုခဲ့တာပါအနောက်နိုင်ငံတွေကကုမ္ပဏီတွေနဲ့တုတေသနဌာနတွေစီကအချက်အလက်တွေကိုခိုးယူဖို့စိုက်ဘာဖောက်ထွင်းမှုတွေအကြီးအကျယ်လှုပ်ဆောင်နေတာရဲ့နောက်ွယ်မှာရုရှားရှိနေတယ်လို့ဒီဖောက်ထွင်းမှုတွေဟာ February လကနေစတင်ခဲ့ပြီးအခုထိလည်းလှုပ်ဆောင်နေသေးတယ်လို့ American Britain နဲ့ Canada အရာရှိတွေကဆွဆွဲထားကြတာဖြစ်ပါတယ
် VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိ5.24 kHz 12.23 ည5.40 kHz 8.23 ည5.52 kHz 5.85 နဲ့ 5.190 kHz 5.95တို့ကလည်းထုတ်လွှင့်ပေးနေပါရဲ့ရှင်။
VOA American သားရဲ့နောက်ဆုံးရမနက်ခင်းသတင်းတွေကိုကျွန်တော်ရမတုံးကဆက်လက်ကြီးညာပေးသွားပါမယ်။ရေပြေတံဆူဆူရွာခံရတဲ့အာရှနိုင်ငံတွေကိုကုလသမဂ္ဂအဖွဲ့ကအကူအညီပေးနေတဲ့အထက်ဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းကရေပြေတင်မိသားစုတွေကိုကူညီဖို့ကုလသမဂ္ဂဗဟိုရေးဘော်အခြေအနေတုံ့ပြန်ရေးရမုံငွေအဖွဲ့ CERF ကကုလသမဂ္ဂအဖွဲ့စည်းတွေကိုခဏဦးထောက်ပံ့ငွေ American Dollar 5.3 သန်းပေးထားပြီးလို့ကုလသမဂ္ဂအဖွဲ့ပြောခွင့်ရ Fahrenheit ကပြောပါတယ်လူတက်တမလေးတန်းလောက်ရေပြေတံခံနေရတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံက KNMI အားလုံးရဲ့ထက်ဝက်လောက်လာမယ့်သတင်းပတ်တွေတဲ့ရေပြေတံခံရလိမ့်မယ်လို့ခန့်မှန်းထားပြီးကုလသမဂ္ဂအနေနဲ့ဘင်္ဂလားဒေ့ရှ်အစိုးရရဲ့ကယ်ဆယ်ရေးလုပ်ငန်းတွေကိုအထောက်ပံ့ပေးနေတယ်လို့လည်း Fahrenheit ကပြောပါတယ်။တရုတ်နိုင်ငံမှာလည်းဇွန်လကစပြီးမိုးကြီးနေတာကြောင့်ပြည်내29ပြည်내မှာလူ38တန်းရေပြေတံခံနေရပါတယ်။တရုတ်ဆိုရကနိုင်ငံတကာအကူအညီကိုတောင်းခံထားတာမရှိသေးပေမဲ့ကုလသမဂ္ဂအနေနဲ့လိုအပ်ရင်ကူညီဖို့အသင့်ရှိတယ်လို့လည်းကုလပြောခွင့်ရဟက်ကပြောပါတယ်။ရေကြီးတာနဲ့မြေပြိုတာကြောင့်လူတရာကျော်တည်ဆုံးခဲ့ရတဲ့နီပေါ်နိုင်ငံမှာတော့ဝေးလံခေါင်ဖျားတဲ့ဒေသတွေမှာမြေပြိုမှုတွေကကစားရေးလုပ်ငန်းတွေကိုနှောင့်နှေးစေခဲ့ရကြောင်းမုတ်တုံရာသီကြိုတင်ပြည်စည်ရေးလုပ်ငန်းတွေနောက်ထပ်လုပ်ဖို့ဆွေးနွေးနေပြီးနီပေါ်နိုင်ငံတွေကအကူအညီလိုအပ်နေသူတွေအတွက်ကုလသမဂ္ဂကအကူအညီထပ်တိုးပေးဖို့အဆင့်သင့်ရှိနေတယ်လို့လည်းကုလပြောခွင့်ရဖာရန်ဟက်ကပြောပါတယ်။အိန္ဒိယနိုင်ငံမှာကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးကိုလူလူလှုံရှားမှုအသွင်နဲ့စ조사လုပ်ဆောင်နေတယ်လို့အိန္ဒိယဝန်ကြီးချုပ်နာရင်ဒရာမိုဒီကတောက်ချာနေကပြောပါတယ
် The COVID-19 pandemic has severely tested the resilience of all nations
COVID-19 ကရောဂါကနိုင်ငံအားလုံးရဲ့ခံနိုင်ရည်စွာကိုပြင်းပြင်းထန်ထန်ဆန်းသတ်နေတာဖြစ်ပါတယ်။အိန္ဒိယနိုင်ငံအနေနဲ့အစိုးရနဲ့လူမှုအဖွဲ့အစည်းတွေပူးပေါင်းပြီးရောဂါတိုက်ဖျက်ရေးကိုလူ့လူရှားမှုပုံသဏ္ဍာန်အဖြစ်စ조사လုပ်ဆောင်နေပါတယ်လို့ဝန်ကြီးချုပ်မော်ဒီကဗီဒီယိုကတဆင့်ပြလုပ်တဲ့ကုလသမဂ္ဂစီးပွားရေးနဲ့လူမှုရေးကောင်စီ ECOSOC အစီအမံဆွေးနွေးပွဲမိန့်ခွန်းပြောကြားတော့ထည့်သွင်းပြောသွားတာဖြစ်ပါတယ်။အိန္ဒိယမှာမနေ့တောက်ကြနေ့အထိ COVID-19 ရောဂါကူးစက်သူတသန်းကျော်ရှိပြီးအမေရိကန်နဲ့ဘရာဇီးနိုင်ငံပြည်ရဲ့ကမ္ဘာမှာအိန္ဒိယနိုင်ငံကရောဂါကူးစက်မှုနှုန်းတတိယအများဆုံးနိုင်ငံဖြစ်ပါတယ်။လွန်ခဲ့တဲ့သတင်းပတ်တွေအတင်းမြို့ကြီးတွေမှာသာမကဘဲချင်းလက်ဒေသတွေနဲ့မြို့ငယ်တွေမှာပါရောဂါကူးစက်ပြန့်ပွားလာတဲ့အတွက်ကူးစက်မှုနှုန်းမြင့်တက်လာတာလည်းဖြစ်ပါတယ်။တရုတ်နိုင်ငံတိဘက်ဒေသကထွက်ပြေးတင်းရှောင်ပြီးအိန္ဒိယနိုင်ငံကိုရောက်ရှိနေတဲ့တိဘက်လူမျိုးတချို့မနေ့ကဇူလိုင်လ18ရက်နေ့တောက်ကြနေ့မှာကြာရောက်တဲ့အပြည်ပြည်ဆိုင်ရာတရားမျှတမှုနေ့မှာတရုတ်အစိုးရစတင်ဆန္ဒပြပွဲပြုလုပ်ခဲ့ပါတယ်။အိန္ဒိယနိုင်ငံမြောက်ဘက်တောင်တန်းဒေသဒါရမ်ဆလာမြို့မှာအခြေချနေထိုင်နေကြသူတိဘက်လူမျိုးတွေကတိဘက်ဒေသအပါအဝင်ဟောင်ကောင်နဲ့အရှေ့တာကစ္စတန်ဒေသတွေမှာတရုတ်ကွန်မြူနစ်အစိုးရရဲ့ရက်စက်တမ်းကြုံမှုတွေကိုထုတ်ဖော်ပြောကြားခဲ့ပါတယ်။
Country like Tibet, Hong Kong, and the Uzbekistan.
ဒီကနေ့ဆယ်စုနှစ်ချက်ကူလာကတရုတ်တို့ရဲ့ရက်စက်ကြံကြုတ်တဲ့အုပ်ချုပ်မှုအောက်မှာတိဘက်ဟောင်ကောင်နဲ့အရှေ့တာကစ္စတန်နိုင်ငံတွေလူ့ကိုယ်ရေးနဲ့လွတ်လပ်ခွင့်တွေငင်းဆန်ခံရပါတယ်။ဒါကြောင့်တိဘက်ရှောက်ထားလောပတိရှိနေဆောင်ကိုလက်မှတ်ထိုးပြီးညဒေလီမှာရှိတဲ့တာယုံအလုံးကိုပြစ်ပုတ်သွားပါမယ်လို့တိဘက်လူငယ်ကွန်ဂရက်စ်အဖွဲ့ကဂွန်ပိုတုံတော့ကပြောပါတယ်။ရင်းကျက်တဲ့လွတ်မြောက်ရေးလို့ခေါ်ဆိုပြီးတရုတ်တပ်တွေကို1950ပြည်နှစ်ကတိဘက်ဒေသကိုဆီလွတ်သိမ်းပိုက်ထားပြီးကတည်းကတရုတ်နိုင်ငံကတိဘက်ဒေသကိုတင်းတင်းကြပ်ကြပ်အုပ်ချုပ်နေခဲ့တာဖြစ်ပါတယ်ခင်ဗျာတရုတ်ကုမ္ပဏီတစ်ခုနဲ့တရုတ်မျိုးသား၄ဦးကိုမွေးဆေးဓာတ်ရုပ်ဆေးရဖန်တနာထုတ်လို့ရမှာအဓိကပါဝင်သူတွေအဖြစ်သတ်မှတ်ပြီးအမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနကအမည်မဲစီးရင်သွင်းလိုက်ပါတယ်အခုလိုတရားဝင်စီးရင်သွင်းလိုက်တာဟာစီးရင်သွင်းခံရသူတွေကိုတရုတ်နိုင်ငံဘက်ကအရေးယူပေးဖို့တွန်းအားပေးလိုက်တာလည်းဖြစ်ပါတယ်ဆောင်ဂျန်ဂျီလောက်ဘောက်တန်ကွေးဖန်ချာနဲ့ Gulf of Zanno နဲ့အတူ Global United Biotechnology INC Company တို့အားလုံးဟာ2018ခုနှစ်က American အစိုးရကစွန့်ချက်တင်ခဲ့တဲ့တရုတ်နိုင်ငံသား Fujin Chan ရဲ့ဝိစေးမောင်ကိုကိုင်အဖွဲ့ရဲ့အစိပ်ပိုင်းတွေဖြစ်တယ်လို့ American ဘဏ္ဍာရေးဝန်ကြီးဌာနကပြောပါတယ်။ Fujin Chan ရဲ့ဝိစေးကိုင်ဝင်တွေဟာ Fentanyl နဲ့ Carfentanil ဓာတ်ရုပ်ဝိစေးရည်တွေကိုထုတ်လုပ်ပြီး American နိုင်ငံထဲကိုတင်ပို့နေသူတွေဖြစ်တယ်လို့လည်း American ဘဏ္ဍာရေးဝန်ကြီးဌာနကပြောပါတယ်။ Fentanyl စည်းရည်ကဘေးမြူတဲ့အစ30ကနေ50အထိပိုပြီးအပြင်းတလို့ကဖန်တနီကဖန်တနိုင်းစီတဲ့အစတရားအပြင်းပါတယ်အမေရိကန်နိုင်ငံအတွင်းမှာ OPI လို့ခေါ်တဲ့မွေးဆေးဆွဲမှုပြဿနာဖြစ်ပေါ်နေရမှာဖန်တနိုင်းကအဓိကအခက်အခဲကပါဝင်နေတာလည်းဖြစ်ပါတယ်ဒီနိုင်ငံကအဲ့ဒီစီးရီတွေအမေရိကန်နိုင်ငံတည်းအဓိကတင်ပို့နေတာလို့အမေရိကန်နိုင်ငံကဆွဆွဲထားပေမဲ့ဒီနိုင်ငံကတော့ညှင်းဆို့ထားပါတယ်အခုအမည်မဲ့စီးရင်သွေးခံရသူတွေကိုတရုတ်နိုင်ငံကအရေးယူမယ်မယူဘူးဆိုတာကိုမပြောပေမဲ့ Fujin Chan ဟာတရုတ်နိုင်ငံထဲမှာရှိနေတယ်ဆိုတာကိုတော့ American ဘဏ္ဍာရေးဝန်ကြီးဌာနရဲ့ကြေညာချက်မှာထည့်သွင်းဖော်ပြထားပါတယ်ခင်ဗျာစနေနေ့မနက်ပိုင်းနောက်ဆုံးရသတင်းတွေနားဆင်ပြီးမှာတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
ကျွန်တော်ညောင်ဝင်းအောင်ပါခင်ဗျာမြန်မာနိုင်ငံမှာရောနိုင်ငံတကာမှာပါကြုံတွေ့နေရတဲ့ပဋိပက္ခဒေတာအတွင်းလိမ်မိုင်းဆိုင်ရာအကြမ်းဖက်ခံရမှုတွေရောပါသွားဖို့ဆိုရင်ကုလသမဂ္ဂအပါအဝင်နိုင်ငံတကာအစိုးရတွေကနိုင်ငံရေးအာဏာရှိရှိဖြည့်ဆင်းရဖို့လိုပြီး ဒီလိုဖြည့်ဆင်းရမှာလုံလောက်တဲ့ငွေကြေးရမုံကိုထည့်ဝင်ကြဖို့လိုကြောင်းဇူလိုင်19ရက်မှာကျင်းပတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီတကဝင့်ဆွေးနွေးပွဲမှာအဓိကဝင်ရောက်ဆွေးနွေးသူတွေကထောက်ပြသွားပါတယ်ဒီဆွေးနွေးပွဲကိုမြန်မာလူ့အခွင့်အရေးလှုပ်ရှားသူတူဦးလည်းတက်ရောက်ဆွေးနွေးခွင့်ရတဲ့အကြောင်းကိုတင်ပြကြပါတယ်ကမ္ဘာတစ်လွှားနိုင်ငံတချို့မှာစီရေးလူမျိုးရေးပဋိပက္ခတွေကြုံနေရပြီးအဲ့ဒီပဋိပက္ခအတွင်းအမျိုးသမီးနဲ့မိန်းကလေးငယ်တွေဆယ်ကျော်တက်ယောက်ျားလေးတွေပါအဓိကပြစ်မှတ်ထားပြီးလိမ်မိုင်းဆိုင်ရာစော်ကားမှုတွေအဆက်မပြတ်ဖြစ်ပေါ်နေတာဟာအလွန်စိုးရိမ်ပွဲအခြေအနေမှရှိကြောင်းကုလသမဂ္ဂလူ့ရင်းကောင်စီရဲ့တောက်ကြနေမနဲ့အင်တာနက်အွန်လိုင်းကတဆင့်ကျင်းပတဲ့တကပွင့်ဆွေးနွေးပွဲမှာပြောဆိုသွားကြတာပါဆွေးနွေးပွဲကိုကုလသမဂ္ဂအထွေထွေတွင်ရင်းမှုချုပ်ရဲ့အထူးကိုယ်စားလှယ် Miss Pramila Patan လည်းတက်ရောက်ပြီးပြည်ပကဒေသအတွင်းလိမ်မိုင်းဆိုင်ရာအကြမ်းဖက်ခံရမှုတွေရှော့ချနိုင်ရေးနီးလန်းရှာကြဖို့တိုက်တွန်းသွားပါတယ
် We meet today to find effective ways to turn commitments into compliance and resolutions into results
ဒီနေ့ကျွန်တော်တို့အခုလိုတွေ့ဆုံကြတာဟာဒိမိုင်းဆိုင်ရာအကြမ်းဖက်မှုတွေရပ်တန့်သွားအောင်ဘယ်လိုလုပ်သင့်တယ်လဲဆိုတဲ့ထိရောက်တဲ့နည်းလမ်းကိုရှာဖွေသွားဖို့ဖြစ်ပါတယ်အဲ့ဒီအကြမ်းဖက်မှုတွေနဲ့ပတ်သက်တဲ့ကုလသမဂ္ဂရဲ့သဘောတူစာချုပ်တွေမှာပါဝင်လက်မှတ်ထိုးဂတိပေးထားကြတဲ့သက်ဆိုင်ရာနိုင်ငံတွေအနေနဲ့ထိရောက်စွာလက်တွေ့အကောင့်ထဲပေါ်လာရေးပဲဖြစ်ပါတယ်ချမှတ်ထားတဲ့ဆုံးဖြတ်ချက်တွေကိုရလက်ကောင်းနေပေါ်ထွက်လာအောင်လုပ်ဖို့တိုက်တွန်းပါတယ်လို့ပြောသွားတာပါကုလသမဂ္ဂဒုက္ခသည်အေဂျင်စီ UNHCR ရဲ့အထူးတန်ကိုယ်စားလှယ်ဖြစ်တဲ့ Hollywood ဝင်းသမီး Angelina Jolie ကတော့ကုလသမဂ္ဂရောနိုင်ငံတကာအစိုးရတွေကပါတက်ကြွစွာဖြည့်ရှင်းလိုတဲ့နိုင်ငံရေးအာသီးသားနည်းနေတယ်လို့ဝေဖန်လိုက်ပါတယ
် The lack of services flows from the failure of the international community to provide the funds to make this possible as well as the political will
အကြမ်းဖက်ခံရသူတွေကိုကူစားထောက်ပံ့ပေးမဲ့ဝန်ဆောင်မှုတွေမရှိတာဒီလိုလှုပ်ဆောင်နိုင်ဖို့နိုင်ငံတကာအတိုင်းဝိုင်းကရန်ပုံငွေမထည့်ဝင်ကြတာဟာစိတ်ပျက်စရာကောင်းသလိုအဓိကအားဖြင့်ဒီပြဿနာကိုဖြေရှင်းဖို့နိုင်ငံရေးအာသီးသားမရှိကြတာကိုတွေ့ရပါတယ်အန်ဂျလီနာဂျိုလီကဝေဖန်သွားတာပါကုလသမဂ္ဂလူ့ရင်းကောင်စီရဲ့တကပွင့်ဆွေးနွေးပွဲမှာပါဝင်ခဲ့တာကတော့မြန်မာလူ့အခွင့်အရေးလှုပ်ရှားသူ Walking Group on Women Peace and Security အဖွဲ့ကမက်ခင်အွန်မှာဖြစ်ပါတယ်မြန်မာနိုင်ငံနဲ့ပတ်သက်လို့ဒီဆွေးနွေးပွဲမှာသူတင်ပြတဲ့အချက်ကိုရှင်းပြပါတယ
်အထူးသဖြင့်တော့မြန်မာစစ်တပ်ဟာတိုင်းဒေသလူမျိုးစုအတိုင်းဝိုင်းတွေအပေါ်မှာဒီမတိန်ချင်းမှုကိုစစ်လက်နဲ့တပွဲအတုံးပြူနေတာဟာကြာမြင့်နေပြီဆိုတဲ့အဥ္စာကိုကျွန်မတက်တီတက်ကရနဲ့ဒါကိုတေချာထောက်ပြခဲ့တယ်။နော်တက်မတော်ရဲ့တိုင်းဒေသဒေသတွေမှာသူတို့စစ်စင်ရေးတွေစင်တိုင်းဟိုသူတို့သွားနေတဲ့နေရာတွေမှာတိုင်းဒေသအမျိုးသမီးတွေအမျိုးသမီးငယ်တွေအပေါ်မှာဒီလိုလိမ်မိုင်းဆိုင်ရာကြမ်းဖက်မှုတွေကိုလှုပ်လာခဲ့တာကအယမ်းကြာနေပြီနော်။ဒီလိုကြာနေတဲ့ကိစ္စကိုကျွန်မနောက်ခံနေဘူးပြောတယ်။နောက်တစ်ခုကဒီ2019မှာလေရိုဟင်ဂျာအမျိုးသမီးတွေသူတို့တွေကြုံခဲ့ရတဲ့ဟာတွေကိုလည်းကျွန်မကိုယ်တိုင်နားထောင်ခဲ့ရတယ်။အခုဟိုရခိုင်မှာလည်းဟိုကြံခဲ့တဲ့တပတ်တစ်ပတ်တည်းထဲမှာတော့မှဒီ case အစ်စ်တွေကထပ်ထွက်လာနေပြီဆိုတော့အခုဒီကိစ္စတွေကအခုချိန်အထိမပြီးနေဘူး။ဒါကိုတေချာထောက်ပြခဲ့တယ်
။ဒါအပြင်မြန်မာနိုင်ငံတွင်လိမ်မိုင်းအကြမ်းဖက်ခံရမှုရပ်တန့်သွားရေးနဲ့ပတ်သက်လို့လုံခြုံရေးကောင်စီကိုတိုက်တွန်းခဲ့တာရှိကြောင်းမက်ခင်အိုမာကပြောပါတယ်
။လုံခြုံရေးကောင်စီပုံမှာကျွန်မတို့တောင်းဆိုချက်တင်ပြချက်ကပါလဲဆိုလို့ရှိရင်မြန်မာနိုင်ငံအတွင်းမှာဒီလိမ်မိုင်းဆိုင်ရာတပ်မတော်ကနေပြီးတော့မှကျူးလွန်နေတဲ့လိမ်မိုင်းဆိုင်ရာကျူးလွန်မှုတွေကမြန်မာပြည်ထဲမှာဘလို့နီးနဲ့မှပြည်တွင်းဥပဒေအရအရေးယူလို့မရနိုင်ဘူး။နောက်တစ်ခုကဒါတွေဟာနိုင်ငံတကာဥပဒေကိုချိုးဖောက်တဲ့အပြင်ဟိုလူမျိုးတုံးအောင်လုပ်တဲ့ genocide ရဲ့အစိတ်အပိုင်းပဲဖြစ်တဲ့ရှင့်။ပြီးတော့အမျိုးသမီးတွေကိုလိမ်မိုင်းဆိုင်ရာအကြမ်းဖက်မှုတွေအထူးသဖြင့်ပဋိပက္ခဒေသတွေမှာလုပ်တယ်ဆိုတဲ့အဥ္စာတွေဟာနိုင်ငံတကာရဲ့ငြိမ်းချမ်းရေးနဲ့လုံခြုံရေးဆိုင်ရာကြံစည်ပါဖြစ်တယ်။ဒါကြောင့်မလို့ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့မြန်မာနိုင်ငံကို ICC နိုင်ငံတကာခုံရုံးကိုပို့ရင်ပို့မပို့လို့ရှိရင်တော့တီးတန့်ခုံရုံးတစ်ခုကိုဖွဲ့စည်းပြီးတော့မှဒီပြစ်မှုတွေကိုရိုဟင်ဂျာတွေကျူးလွန်ခံရတဲ့ဟာတစ်ခုလည်းမဟုတ်ဘဲနဲ့တခြားကချင်ကရင်ရှမ်းနော်ရခိုင်စသဖြင့်တခြားတိုင်းရင်းသားတွေပါဒီစစ်တပ်ရဲ့တပ်မတော်ရဲ့လက်ထဲမှာဆိုးဆိုးဝါးဝါအမြဲတမ်းနှိပ်စက်ခံနေရတာကျူးလွန်ခံနေရတဲ့ဒီအမှုတွေကိုဖြေရှင်းပေးနိုင်ဖို့အတွက်ကိုခုံရုံးတစ်ခုICC ကိုပို့ရင်ပို့မပို့ရင်ခုံရုံးတစ်ခုတီးတန့်ဖွဲ့ပေးပါဆိုတာကိုကျွန်မအဓိကထားပြီးတောင်းဆိုခဲ့ပါတယ်
။မြန်မာနိုင်ငံမှာ NLD အစိုးရတက်လာပြီးနောက်ပိုင်းပြည်ပကဒေတာအတွင်းလိမ်မိုင်းဆိုင်ရာအကြမ်းဖက်မှုတွေရောကြသွားအောင်လှုပ်ဆောင်မယ်ဆိုတဲ့ကုလသမဂ္ဂနဲ့သဘောတူစာချုပ်ကိုအစိုးရက2018မှာလက်မှတ်ရေးထိုးထားခဲ့တာပါ။ဒီတကပွင့်ဆွေးနွေးပွဲကိုလုံရင်းကောင်စီအလှည့်ကျဥက္ကဋ္ဌနိုင်ငံဖြစ်တဲ့ဂျာမနီနိုင်ငံကသဘာဝပတိဖြင့်ဆောင်ရွက်ခဲ့တာပါခင်ဗျာ
။ COVID-19 ကပ်ရောဂါကာလအတော်လာတွေကန့်သက်ထားချိန်မှာမလေးရှားရောက်မြန်မာတချို့နေဆက်တွေကိုတရားမဝင်ဖျက်ချော်ပြီးနေရပြန်ဖို့ကြိုးစားရမှာကော့တောင်းမြို့မှာဖမ်းဆီးခံလိုက်ရတဲ့သတင်းကိုပြောပြပေးပါမယ်။ကျမမအေးမှာပါမလေးရှားနိုင်ငံမှာတရားမဝင်နေထိုင်အလုပ်လုပ်ကြနေသူတွေ ကပ်ယောဂါကာလမှာမြန်မာတန်ယောအကူအညီနဲ့နေရပြန်ဖို့ကြိုးစားနေပြီမဲ့အဆင်မပြေသေးပဲဖြစ်နေချိန်မှာကိုနီကိုဟန်နဲ့မြန်မာနိုင်ငံကိုတရားမဝင်ပြန်လာနေကြတာပါဒီလိုပြန်လာနေကြသူတွေတဲက18ဦးကိုတော့ဒီအပိုင်းအတွင်းမှာပဲကော့တောင်းမြို့မှာအနာပိုင်တွေကဖမ်းဆီးမိခဲ့ကြတဲ့ကော့တောင်းမြို့ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့ပညာပေးရေးစင်တာရဲ့တာဝန်ခံဦးမွေကပြောပြပါတယ်
အဝေးလောက်ကတည်းကမလေးရှားညီလေးကိုပြည်ရင်းနဲ့ပြန်လာတာခိုင်းရင်တစ်စက်ပေါ့ဟုတ
်က
ဲ့ကွယ်စားချက်ပြီးတော့ပြန်လာပြီးမှသူတို့မော်ပြီးနဲ့တော့ဆိုတော့ပြန်လာကြတာပြန်လာပြီးမှဒီကျွန်တော်တို့ပတ်တော်အေးညေရှင်စီရောရက်ွက်မှလာဖြစ်တယ်ပုံမှန်ဘောဒရာမှလာဖြစ်တယ်ရှင်စီရောရက်ွက်မှကနှစ်ယောက်ဆင်းတယ်ကျွန်တော်ဘုတ်ပြီးနောက်မရောက်ခင်ရွာမှက၄ယောက်ဆင်းတယ်စနေယောက်ကျန်တဲ့စနေယောက်ကဒီပွဲဒီဒီကားနဲ့ကျွန်တော်ဘုတ်ပြင်းဆူဆူရေးဂိမ်းမှာမိရခဲ့တာဒီလာနေမှာဖြစ်လာပြီဆိုတော့မခံနိုင်တော့ဘူးလေအလုပ်မှလည်းညနေနီလာချိတ်ဆိတ်ပြီးတော့သူတို့ကလာကြတာပေါ့အဲ့လို
ကဲယောဂါကာလမလေးရှားနိုင်ငံမှာလုပ်ငန်းတွေရပ်ဆိုင်းထားရတဲ့အတွက်မြန်မာနိုင်ငံသားတွေပါအလုပ်လက်မဲ့ဖြစ်နေကြရတာဒီကြောင့်တရားမဝင်နေထိုင်နေသူတွေရောတရားဝင်အလုပ်လုပ်ကိုင်နေသူတွေပါနေရပြန်လို့ကြောင့်မြန်မာတန်ရုံးကိုဆက်သွယ်အကြောင်းကြားထားပေမဲ့လည်းမလေးရှားအစိုးရတာဝန်ရှိသူတွေနဲ့ညှိနှိုင်းနေတဲ့ကာလကြာမြင့်လာတာနဲ့အမျှနေထိုင်စားသောက်ရေးအခက်ကြုံလာရသူတွေလူမောင်ကိုယ်တွေရဲ့အကူအညီနဲ့ပါနေရပြန်ဖို့ကြိုးစားလာကြတာပါကဲ့ယောဂါကာလမှာမလေးရှားရောက်မြန်မာနိုင်ငံသားတချို့ကိုကိုကိုအဆုံးစီရင်တဲ့သတင်းတွေလည်းထွက်ပေါ်နေတာကြောင့်နေရပြန်လူတွေအတွက်နှစ်နိုင်ငံတာဝန်ရှိသူတွေအများဆုံးစီစဉ်သင့်တယ်လို့လည်းဦးမိုးဝေကပြောပါတယ
်ညီနိုင်နေတော့ပုံစံနဲ့ကျွန်တော်တို့ဒီအကြောင်းပြန်ချက်တစ်ခုတော့လည်းမလုံလောက်ဘူးဗျပြီးနောက်တစ်ခုကလည်းဒီ quality စင်တာတွေထားဖို့နေရာခက်ခဲရှိတယ်ဆိုတော့အကြောင်းပြန်ချက်တစ်ခုတော့လည်းမလုံလောက်ဘူးဗျဒါကတော့ဒီမှာရွေးဖြစ်သေးတဲ့အများကြီးကလုံပေါင်းစိမ့်နေရှိဟိုဆွေမုန်းတဲ့ဖွဲ့စည်းတွေမှာကုညီတောင်းရောဟောဘလုတ်ပေးမှာပဲကုပေးမှာပဲအဲမှာဘလုတ်ကွင်းတွေပါဒီမှာလှုပ်ချလို့ရတာပဲအဲ့လိုမျိုးတွေရှိတယ်ဒီရင်ပေးထားတာလည်းအများကြီးဖြစ်နေပြီအဲ့လို8000ကျော်ရှိတယ်လှုပ်နေကြတာကိုကလာနေချီကြတယ်ပြီအခုချိန်ကြီးကိုတော့ပြန်မခေါ်နိုင်သေးဘူးဆိုတော့သူတောင်းဆိုလာတဲ့အခွင့်အရေးလေးကတော့တတ်နိုင်ဆိုတော့ဖန်တီးပေးဖို့တော့လိုပေါ့အခုကဘလုတ်ဖြစ်နေလဲဆိုတော့လက်လို့ဆိုတဲ့ပုံစံမျိုးနဲ့ထားမှာပြီးတော့အာပြင်ရင်ပြင်ရင်နဲ့ရှင်ပုံစံမျိုးဖြစ်နေတယ်ဗျ။အဲအဲ့ဒါလေအများကြီးကျွန်တော်တို့မှလုံးကမလည်းတနေခက်ခဲတွေဖြစ်လာပြီးတော့အခုတော့မှ5ယောက်10ယောက်ကိုဘာတော့ကိုတက်ပြောလို့ဒီအဲ့ဒီမျိုးဖြစ်လာပြီးတော့ဒါဆူရဲစရာဖြစ်လာတယ်ဗျ။ကြာလာနဲ့အများသူတို့စိတ်ပြီးစီးမှုလေသူတို့ဆောင်းဝနေရေးတွေသူတို့စိတ်ကိစ္စရလေဖြစ်ခဲလာပြီးတော့သူတို့ကောင်သူတို့စိုးစီးနေတာမျိုးဖြစ်လာနိုင်တယ်ဒီထက်လည်းစိုးရွားလာလို့ရှိ
ကဲယောဂါကူးဆက်မှုထိ ंछ ုံမှုအသွာလာတွေကတ်တက်ထားချိန်မှာနေရပြင်းသူတွေများလာတာနဲ့အမျှလူမောင်ခုံမှုတွေလည်းပိုများလာတယ်လို့လည်းအလုံသမားရေးလှုပ်ရှားနေသူတွေကပြောပါရယ်အခုဖမ်းမိခဲ့တဲ့မြန်မာနိုင်ငံသား18ယောက်ကိုတော့ကော့တောင်းမြို့မှာစောက်ကြည့်ရေးစင်တာမှာတပ်ဖက်ရဲ့ပြည်အောင်နေထိုင်ပြီးယောဂါကင်းချင်းနဲ့ဆိုရင်တော့နေရပြန်ဝင်ရကြမှာပါဒါပေမဲ့လည်းသူတို့ကိုခေါ်လာတဲ့ကာသမားတွေကိုတော့စောက်ကြည့်ရေးစင်တာမှာတပ်မတ်ရဲ့ပြည်တဲ့အထိနေထိုင်ပြီးရင်တော့အနာပိုင်တွေကအမှုဖွင့်အေးအေးယူသွားမယ်လို့လည်းပြောဆိုထားပါတယ်ရှင်။ကျမမအေးအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပို့နေတာပါ
။ကမ္ဘာတစ်ဝန်းမှာကိုဗစ် -19 ကပ်ရောဂါပြန့်နှံ့မှုအရှိန်မြင့်နေစေမှုမကြခင်စာသင်ကျောင်းတွေပြန်ဖွင့်တော့မယ်မြန်မာနိုင်ငံမှာလည်းကပ်ရောဂါကာကွယ်ရေးမပေါ့ဆကြဘူး။ကျမရဲ့ဝန်ထမ်းတွေကတိုက်တွန်းနေကြတဲ့အကြောင်းဒီတစ်ပတ်သတင်းတောက်မှတ်စုအစီအစဉ်မှာပြောပြပေးပါမယ်။ကျွန်တော်ကစီတူပါ။ကိုဗစ် -19 ရောဂါကြောင့်ကမ္ဘာနဲ့တဝန်းတည်ဆုံးသူ6သိန်းခွဲကျော်နဲ့ကူးစက်ခံသူပေါင်း73သန်းဝန်းကျင်ရှိလာနေပါပြီ။မြန်မာနိုင်ငံမှာလည်းကျန်းမာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရကူးစက်ခံရသူပေါင်း330ကျော်နဲ့သေဆုံးသူ6ဦးရှိနေပါတယ်။ COVID-19 ကာလလနဲ့ချီအသွာလာကန့်သတ်ချက်တွေနဲ့နေအိမ်တွေထဲမှာပဲနေခဲ့ကြပြီးတော့ပြည်ရင်းကူးစက်မှုမရှိတော့တဲ့နောက်ပိုင်းတဖြည်းဖြည်းနဲ့အများပြည်သူသွားလာတဲ့နေရာတွေမှာလူအုပ်စုလိုက်သွားလာလှုပ်ရှားနေကြတာအပြင်ယောဂါမကူးစက်ရအောင်ကြိုတင်ကာကွယ်မှုတွေလည်းပေါ့ဆရော့နေလာကြတာတွေ့ရပါတယ်။ပြည်တွင်းမှာကူးစက်မှုမရှိတော့ပေမဲ့ဒီဘက်ကနေပြန်လာသူတွေစီကနေကူးစက်နိုင်တာမို့အထူးသတိထားကြဖို့ကျန်းမာရေးဝန်ကြီးဌာနပြောခွင့်ရဒေါက်တာတန်းနိုင်စိုးက VOA ကိုပြောပါတယ
်အခုကတော့ကျွန်တော်တို့မြန်မာနိုင်ငံရဲ့အခြေအနေကပြီးသွားပြီလို့ပြောရတဲ့ဆိုင်ဆင်းတဲ့ဘက်မှာရှိနေအောင်နော်အဆင်းဘက်မှာရှိနေအောင်ဒါပေမဲ့ကျွန်တော်တို့မှာဒီနိုင်ငံအခြေအနေနဲ့ပြောရရင် local transmission တွေမရှိသလောက်ပြတ်တောက်နေတယ်လေတစ်ဖက်ကနိုင်ငံသားဝင်ရောက်လာသူတွေစီမှာတောက်လျှောက်တွေ့နေရပါဘောနော်ဒါတွေကလည်းကျွန်တော်တို့ဒါ line ပြတ်သွားတယ်လို့ပြောရတာနည်းနည်းတော့ခက်တာပါဘောနော်ဒါပေမဲ့ခုနပြောတဲ့ဒီဝင်ရောက်လာသူတွေရဲ့မှာပါလာတဲ့ယောဂလက္ခဏာပိုးဒီခုနပြောတဲ့ဒီဖြီးရင်းကိုလည်းဒါဆက်လက်ပြီးတော့ကူးစက်နိုင်တယ်ပေါ့နော်ဒါပေမဲ့ကျွန်တော်တို့ဒီ ကွာရန်တင်းလုပ်ငန်းစဉ်တွေချိန်မှရှိတဲ့ဒီအားလုံးရဲ့ပူးပေါင်းဆောင်ရွက်မှုကြောင့်ဒီပိုးတွေကခုနကွာရန်တင်းထဲမှာပဲရက်ပြီးတော့ကင်းစင်နေတာပေါ့နော်တကယ်လို့သာကွာရန်တင်းထဲမှာမရက်ခဲ့ရင်ဒါပြည်သူကြရဲရောက်လာနိုင်တာပေါ့
ဒီလပိုင်းတွေအတွင်းအိန္ဒိယနိုင်ငံကပြန်လာသူတွေမှာရောဂါပိုးကူးစက်ခံထားရသူအများဆုံးတွေ့ရပြီးထိုင်းမလေးရှားဘင်္ဂလားဒေ့ရှ်နဲ့ဥရောပနိုင်ငံတွေကပြန်လာသူတွေစီကလည်းရောဂါပိုးတွေ့နေရပါတယ်နေရပြောင်းဝင်လာသူတိုင်းကိုအတော်လာကန့်သက်တဲ့ကွာရန်တင်းစင်တာတွေမှာစောင့်ကြည့်ထားပေမဲ့တရားမဝင်ဝင်ရောက်လာသူတွေရှိနေတာဟာယောဂပြန့်နှံ့မှုထိန်းချုပ်ရေးအတွက်ကြီးမားတဲ့စိန်ခေါ်မှုဖြစ်နေတာပါ။နေဆက်ဒေသတွေကလည်းတရားမဝင်ဝင်ရောက်လာခဲ့ရင်သတင်းပေးတိုင်ကြားဖို့နဲ့ဖောက်ပြတ်သူတွေကိုတရားဥပဒေအရရေးယူသွားမယ်လို့လည်းအစိုးရကသတိပေးထားပြီးတော့ထိုင်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကတဆင့်တရားမဝင်ဝင်လာသူတချို့ကိုလည်းရေးယူထားတယ်လို့ဒေသအာဏာပိုင်တွေကထုတ်ပြန်ပါတယ်။မကြခင်ရပိုင်းတွေအတွင်းစာသင်ကျောင်းတွေကိုကျန်းမာရေးကန့်သတ်ချက်တွေနဲ့အညီပြန်လည်ဖွင့်နိုင်ရေးပြင်ဆင်နေကြပါပြီ။ကျောင်းအပ်လက္ခဏာကအစစနစ်တကျရှိရေးစူးစမ်းပြင်ဆင်ထားပေမဲ့ယောဂထိန်းချုပ်နိုင်ရေးအတွက်တော့အစိုးရကအာမခံချက်အပြည့်အဝမပေးနိုင်သေးတာမို့အထူးသတိရှိကြဖို့ကျန်းမာရေးဝန်ထမ်းတွေကသတိပေးနေတာပါ
။ဒီ COVID-19 ကဒီလက်ရှိမပြီးသေးဘူး။ရှိနေသေးတယ်။တာကွယ်ဆေးရလည်းလက်ရှိမပေါ်သေးဘူး။ဟိုဆန့်သက်ပြီးဟိုဆန့်သက်နေသေးပဲ။အဲ COVID-19 ကလည်းအဲကြောက်ရတယ်မှာအရင်ကြီးကြောက်ရတယ်ယောဂါဟိုဖြစ်ရင်တည်နိုင်တဲ့အဆင့်ထိရှိတယ်ရှိတော့ကျွန်တော်တို့ဒီအိန္ဒိယနိုင်ငံတွေပဲကြည်ပါအကိုရဲ့ဒီမြန်မာနိုင်ငံအလဲပဟိုပဲထားပြီးပတ်ပတ်လည်နိုင်ငံတွေမှာကြည်ပါတတရက်ကိုတောင်းနဲ့ချီပြီးတော့ဖြစ်နေထောင်နဲ့ချီပြီးတော့ဖြစ်နေတယ်တေဆုံးမှုကလည်းယာနဲ့ချီပြီးတော့တေဆုံးနေတယ်ပြောမှဆိုရင်မပေါ့ပါနဲ့ဟိုကလည်းဖြစ်ရင်တကယ်တည်တတ်ပါတယ်ပြီးတော့တဦးတယောက်ဖြစ်တာနဲ့အကိုလုံးပတ်ဝန်းကျင်အကိုလုံးဖြစ်မှာဒီ COVID-19 ကဖြစ်မှာအခု local transmission ကဟို control ရတော့လောလောဆယ် control ရနေသေးတယ်လို့မရှိသေးတာပြောက်တာမဟုတ် COVID-19 ကဟိုတကယ်တမ်းဖြစ်မှာဆိုရင် NDA ရှိပါတယ် NDA ရှိဆိုတော့ဟိုပြင်သွားရင်ခုနစင်စင်ချင်းချင်းပဲ master ပါအဲခုနပြောချမ်းမိုင်ဝင်ကြီးဌာနချမှတ်ထားတဲ့ဒီလမ်းညွှန်ချက်တွေနဲ့အညီဟိုဆောင်ရွက်သင့်ပါတယ်အဲအဲ့ဒါလေးကိုလိုင်းနာသင့်ပါတယ်ဘာလို့ကျွန်တော်တို့ဘက်ကနေပြောပြစေချင်ပါတယ
်ပြည်တွင်းမှာယောဂပိုးရှိသူမတွေ့တာဟာပို့ပြီးတော့သတိထားရမယ့်အခြေအနေဖြစ်တယ်လို့ဒေါက်တာတန်းနိုင်စိုးကပြောပါတယ်
ကျွန်တော်တို့နိုင်ငံမှာလည်းပြည်သူတိုင်းလူတိုင်းလူတိုင်းရဲ့တိုင်းနာမှုကရှော့ချလိုက်လို့မရပါဘူးရှော့ချလိုက်တာနဲ့ခုနပြောတဲ့ဟာပေါ့နော်တစားဝင်လာခဲ့ရင်ကောက်ရိုးကြောက်တွေပုံထားနေကြတဲ့ဟိုဗီဂျစ်ဆန်တစားကြသွားလို့ပေါ့နော်သူမျိုးဝုန်းနေဘောင်းနေပုံနိုင်ပါလေအဲ့တော့ကျွန်တော်အားလုံးကပေါ့လို့မရပါဘူးသူချင်းဒီ new normal ရဲ့အဓိကအချက်ဖြစ်တဲ့အပြင်ထွက်ရင် mask တက်ခြင်းပေါ့နော်တိဦးနဲ့လူခတ်ခွာခွာနေခြင်း၆ပေခွာနေတိုင်းချင်းလူလူလူဝေးချောင်ကျင်ခြင်းကျက်ကိုဆက်ပြနဲ့ရေသုံးပြီးဆက်ကတ်20ကြောင့်မြန်မာကနေစနစ်ကြစေခြင်းဒီ၄ချက်ကိုတော့ကျွန်တော်တို့အနေဆုံးထားပြီးလူတိုင်းလူတိုင်းဆက်လက်လိုက်နာဖို့လိုအပ်ပါတယ်။အဲ
စီမင်းစီကံတွေကကျန်းမာရေးဝန်ကြီးဌာနချမှတ်တဲ့စီမင်းစီကံတွေကပြောမှဆိုတဦးတယောက်လုံးမယ်ဆိုရင်လွယ်လွယ်လေးပေါ့နော်လွယ်အောင်လဲချမှတ်ထားတယ်။ဒီတော့ဒီခက်ခဲတဲ့စီမင်းစီကံတွေချမှတ်ထားတာမဟုတ်ဘူး။ဟိုခုနမက်ဆက်တာလဲပေမန်းမကြီးပြင်သွားရင်မက်ဆေ့ကောက်တက်လိုက်။အဲပြီးတော့ခုနလူများနေနေရာမတော်နေပေါ့နော်ဒီကာလမှာအလိုလေးပေါ့နော်တေချာလေးလုံးမယ်ဆိုရင်ဟိုခုနဒီ COVID-19 local transmission ပြောင်းလိုက်တော့ ਨੇ close contact ကူးနိုင်ခြေရှိတဲ့ chance ကနည်းသွားမယ်အဲဖြစ်နိုင်ရင် line နာဘောက line နာတင်တယ်တကယ်နဲ့ line နာတင်တယ်ဆက်လက်ပြီးဒီရာလေးကိုဟိုဖြစ်နိုင်ရင်တောက်လျှောက်ရေးရှည်နည်းနည်းဟိုဒီ COVID ကာလရှိတဲ့တောက်လျှောက်မှာတော့နည်းနည်းဖြစ်နိုင်ရင်ဒီကျန်းမာရေးဝန်ကြီးဌာနချမှတ်တဲ့ဒီစီမင်းစီကံလမ်းညွှန်ချက်တွေကို line နာပြီးတော့နေသွားတင်တယ
် COVID ရောဂါကြိုတင်တားဆီးနိုင်ရေးတဦးနဲ့တဦးသတိပေးကြဖို့နဲ့ကျန်းမာရေးညွှန်ကြားချက်တွေကို line နာကြဖို့ဒေါက်တာတန်းနိုင်စိုးကတိုက်တွန်းပါတယ်ကိုဗစ်ရောဂါထိန်းချုပ်နိုင်ရေးအတွက်ညမထွက်ရအမိန့်အစိုးရကထုတ်ပြန်ထားပေမဲ့ချမှတ်ထားတဲ့စီကံတချို့ကိုဖြေလျှော့ပေးလာပါတယ်။ဒါကြောင့်စားသောက်ဆိုင်တွေပြန်ဖွင့်လာသလိုဆက်ယုံအလုပ်ယုံနဲ့စီးပွားရေးလုပ်ငန်းတွေလည်းပြန်ပြီးတော့လည်ပတ်လာနေပါပြီ။ဒါပေမဲ့လည်းပြည်သူတွေလမ်းနာဖို့ထုတ်ပြန်ထားတဲ့သတိပေးချက်တွေနဲ့ကျန်းမာရေးညွှန်ကြားချက်တွေကိုဇူလိုင်လအကုန်အထိတက်တန်းတိုးထားတာကြောင့်ကိုဗစ်ရောဂါကာကွယ်ရေးအလေးထားကြဖို့ဒီတစ်ပတ်သတင်းတောက်မှတ်စုအစီအစဉ်ကနေတင်ပြလိုက်ရပါတယ်ခင်ဗျာ။ကျွန်တော်ကစီသူပါ။အ
မေရိကန်နိုင်ငံကလေထိုင်းနိုင်ငံကိုပြတ်ပြီးမြန်မာနိုင်ငံကိုပြန်ကြမဲ့တရားမဝင်မြန်မာအလို့သမား၁၀ဦးကိုနိုင်ငံကုစားအုပ်စုများနဲ့ခန့်မှန်းရဲ့တရင်ကိုပြောပြပါမယ်။ဒီမှာအေးမှာပါ။ထိုင်းနိုင်ငံတောင်ပိုင်းချွန်ဖုံးလေရိုင်လမ်းမင်းမြို့အာချအဝေးဒီလမ်းမအမှတ်48 43ခေကတာဝန်ကျရဲတွေကဒီပိုင်းကစက်ကောက်ရဲ့နေည7နာရီကျော်အချိန်လောက်မှာမောင်းလာတဲ့ဝေယောင်ဗန်ကားကိုတားဆီးဆစ်ဆီးခဲ့ရမှာမြန်မာနိုင်ငံကုစားအုပ်စုတွေနဲ့မလေးရှားနိုင်ငံကနေထိုင်းနိုင်ငံကိုဖျက်ပြီးမြန်မာနိုင်ငံကိုပြန်ကြမယ်လို့သမားစင်ကိုဖမ်းမိခဲ့တာပါရဲတပ်ဖွဲ့ကဖြစ်သေးတဲ့အခါမှာအသက်20နဲ့30ကျားသာရှိသေးတဲ့မြန်မာနိုင်ငံသားအမျိုးသား10ဦးဟာမလေးရှားနိုင်ငံအတွင်းမှာတရားမဝင်အလုပ်လုပ်ကြနေကြသူတွေဖြစ်ပြီး COVID-19 ရောဂါကူးစက်ပြန့်ပွားနေတဲ့ကာလအတွင်းအလုပ်ကံမရှိအိမ်ငှားဖို့မရှိမြန်မာအစိုးရဘက်ကလည်းပြန်ခေါ်ပေးဖို့ကြံ့ကြံနေတဲ့အချိန်မှာလူပွဲသားတွေကိုငွေပေးပေးပြီးနေရပြန်ဖို့လုပ်ခဲ့ကြတာဖြစ်တယ်ဆိုပြီးသူတို့ကိုစစ်စစ်မင်းနဲ့တွေမှာအခုလိုတက်ဆူသွားပါရဲ့ ော့ထိုင်းရဲတွေနဲ့ဂျပန်ရဲ့ဝန်ထမ်းတွေကဆက်တင်နေတဲ့အချိန်မှာသူတို့ကဖြေကြခဲ့တာပါထိုင်းတောင်ပိုင်းအခြေစိုက်ပြည်ငါရေးနဲ့ဖွံ့ဖြိုးရေးဆောင်ရေးချင်းရဲ့အလို့သမားရေးရနဲ့မှတ်တမ်းရေးရတာဝန်ခံဦးမင်းဦးကတော့ထိုင်းဘက်အကတော့ကိုဗစ် -19 ကိုချက်ချင်းဆက်သေးပြီးတရားဝင်မှုနဲ့ပဲဆွဲချက်ပြင်မလားနိုင်ငံကုသဝတ္ထုကန်ဆောင်မှုတွေနဲ့ပါအဖြစ်သေးအရေးကြီးမလားဆိုတာကိုဆက်လက်ဆက်သေးနေတယ်ဆိုပြီးပြောပြပါတယ်
ဒီကတော့မလည်းဟိုမှာအခက်အခဲဖြစ်နေတယ်မျိုးလည်းများအလုပ်ကလည်းမရှိပြီးတော့ယောဂါလည်းခုမှလည်းကြောက်တာရယ်အလုပ်ကိုင်းနေတဲ့ဒီမျိုးစားဖို့တဲ့အခက်အခဲကြောင့်ဟိုသူတို့တွေအနေနဲ့ဒါကြားတယ်ဒီလန်တုံးပြီးတော့အဲ့လိုမျိုးပြန်လာကြတာဆွဲသားရအသုံးချတာကိုခံရပြီးတော့အခုလိုမျိုးဖြစ်တာပေါ့နော်လက်ရှိမှာတော့ဒီသာသမာပေါ်အားလုံးပေါ်ဆက်ပြောက်တော့ကိုဗစ်ယောဂါကိုဗစ်ရှိရှိတော့ဆက်ထားပြီးတခြားကနားသာဟုတ်သူပြေကြတွေပါပါပါလာပြီးဆိုလို့ရှိရင်တော့အဲ့ဒါအမှုပို့ပြီးတော့ဖြစ်မယ်ဆိုလို့ရှိရင်တော့သူတို့ကထောင်ကျမဲ့တဘောအနေဆုံးတံခါးရဲခံရမယ့်တဘောတောင်းလို့ရှိပါတော့အခုကုန်တဲ့နိုင်ဆိုလို့ရှိရင်တို့ကဒါဒီအသောတွေကိုတို့ဘယ်လိုရလာလဲတို့ဒီပွဲသားနေပြီးတော့ဒီအေဂျင်စီကနေပြီးတော့ပြင်ပေးတယ်ဆိုရတယ်တို့အကုန်လုံးဆောင်ရွက်ပေးရဆိုလို့ရှိရင်တို့ကတို့ကဒီညမှာဆက်တည်နေတယ်တို့တက်တာမှာပဲအဲ့လိုမှမဟုတ်ဘူးဆိုလို့ရှိရင်တို့အတူဆိုလို့ရှိရင်တော့ကျွန်တော်ပြောတဲ့တစ်နှစ်ခွဲပေါ်မှာအဲ့ဒီမင်းကြီးအောင်ချမယ်နေတယ်တို့ဝင်ခံတယ်ဆိုလို့ရှိရင်အဲမှာတဲ့အမှုဝယ်ကြည့်တယ်တို့တမတာရဲ့အမှုမှန်တယ်များဝင်ခံတယ်ဆိုလို့ရှိရင်ပြည်မျိုးတွေတော့ဆော့ပေးတယ်လေ
နိုင်ငံကုသအုပ်တွေရဲ့အချက်လက်တွေကိုထိုင်းလာဝကကသတိရမှာနိုင်ငံကုသအုပ်အစုတွေဖြစ်နေတာကိုတွေ့ရကြောင်းချက်ပေါင်းခရိုင်ရဲမှုဝိမွန်ဖထခူရဖာကထုတ်ဖော်ပြောဆိုသွားပါတယ်မြန်မာနိုင်ငံသား၁၀ဦးဟာမလေးစားနိုင်ငံကနေထိုင်းနိုင်ငံကိုဖြတ်ပြီးမြန်မာနိုင်ငံကိုပြန်ဖို့အတွက်လူပုံကူးနေတဲ့ကွဲစားရည်နဲ့ဆက်သွယ်ပြီးတဦးကိုဗန်းွေ3500ပေးပြီးကွဲစားရည်ရဲ့အစီအစဉ်နဲ့ပြန်လာကြတယ်လို့ဆိုပါတယ်အခုလိုမလေးစားကနေထိုင်းနိုင်ငံကိုဖြတ်ဖို့တက်တေကန်နိုင်ငံကုသအုပ်အထုတွေကိုတွဲစားတွေကပဲစီစဉ်ပေးခဲ့တဲ့အကြောင်းမြန်မာနိုင်ငံသားတွေကဝန်ခံပြောဆိုခဲ့တယ်ဆိုပြီးထိုင်းသတင်းတွေကဖော်ပြနေပါတယ်မြန်မာနိုင်ငံသားတွေကိုခေါ်လာတဲ့ထိုင်းနိုင်ငံသားပေါင်းပေါင်းစုကိုတော့လူပုံကုမှုဥတွေနဲ့အရေးယူထားပြီးမြန်မာနိုင်ငံသား၁၀ဦးကိုတော့တရားမဝင်ဖုံးဝေမှုနိုင်ငံကုသအုပ်အထုကန်ဆောင်မှုတွေနဲ့အရေးယူဖို့ဆက်လက်ဆက်သွယ်မှုတွေလုပ်နေပါတယ်ကျမမအေးမှထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ
အစိုးရရဲ့အရေးပေါ်ရေခါဆန်ဝေယူတဲ့အစီအစဉ်မှာသတ်မှတ်ထားတဲ့ဆန်တန်းချိန်ပမာဏပြည့်သွားပြီဖြစ်လို့အရန်ဆန်ဝေယူတာယာယီရဆိုင်းလိုက်တဲ့အကြောင်းကိုပြောပြပေးပါမယ်။ကျွန်မကတော့စုစုပါ။ကိုဗစ်ကပ်ရောဂါကာလပြည်တွင်းမှာအရေးပေါ်ရေခါဖူလုံမှုရှိစေဖို့အရန်ဆန်ဝေယူတာဧပြီလကုန်ပိုင်းလောက်ကစတင်ခဲ့ပြီးတန်းချိန်9000ပြည့်သွားပြီဖြစ်လို့အရန်ဆန်ဝေယူတာကိုယာယီရဆိုင်းလိုက်ပြီလို့စီးပွားရေးနဲ့ကုသရေးဝန်ကြီးဝင်ကြီးဌာနလက်ထောက်အတွင်းဝင်ဦးခင်မောင်လွင်ကပြောပါတယ်
။တနင်္ဂနွေတိုင်းကနေတပတ်စီဆောင်ဒီနေ့မျိုးကနေရစံတန်ရင်းတော့ကိုဒီလိုဒီကနေနေတာဝင်ဖို့ပြင်ဆင်ကြတာပေါ့။ဒါတကယ်လို့ကနကိုဗစ်တောင်းကရောဂါပြန့်ပေါင်းမှုတွေပြင်လာမယ်ဆိုလို့ချင်းကနတော့လေဒီစမ်းလိုက်ကြပါမှာဒီကောရန်စနစ်နဲ့သာဆောင်ရွက်နိုင်ဖို့တကူတာဒီပေါ်ကြီးကစမ်းဖြစ်တန်ရင်းတော့ကတော့ပြင်လက်ခံသွားပြီပေါ့။လက်ရှိမှာကနရန်စံပြင်းပြင်းလေးကိစ္စကိုတော့ဒီရှိစားပဲပတ်တယ်မော်ဘယ်လိုပြင်းပြင်းမှမယ်ဆိုရင်ဟာမျိုးနဲ့အခြေအနေလို့ပြောရှိပါ
စံပြပတင်ပို့မှုပမာဏရဲ့30ရာခိုင်နှုန်းကိုနိုင်ငံတော်ရိတ်ခါဆန်အတွက်ဧပြီလကစပြီးကုန်တယ်တွေစီကဝယ်ယူနေတာကိုဒီလထဲမှာပဲ900ခိုင်နှုန်းလျှော့ချဝယ်ယူခဲ့ပြီးအခုနောက်ဆုံးအဝယ်တွေကိုရပ်လိုက်တာပါအခုလိုပြပရောင်းချမဲ့ဆန်တွေကသတ်မှတ်ဈေးနဲ့ဝယ်ယူနေတာတွေကိုရပ်ဆိုင်းလိုက်တဲ့အတွက်ကုန်တယ်တွေအတွက်တော့ပိုအဆင်ပြေသွားတယ်လို့မူဆယ်ဆန်ကုန်စည်တိုင်းဥက္ကဋ္ဌဦးမင်းသိန်းကပြောပါတယ
်မူဆယ်ကနေပြီးတော့ချမ်းမြောက်ဆိုပြီးတော့ပါရှိတယ်ကျွန်တော်အများကြီးကုန်ပြီရှိတယ်အဘဘိတ်ကုမ္ပဏီနဲ့တရုတ်ကိုကျွန်တော်ဆန်ပြပို့တော့အရန်စာသွင်းရတယ်ဒီတော့ဆယ်ရာခိုင်နှုန်းတော့900ခိုင်နှုန်းအခုတော့သွင်းစရာမလိုတော့ဘူးတဲ့မသွင်းမင်းနဲ့ပါမစ်ထုတ်ပေးမယ်ဆိုတော့ဒါပို့ပြီးဆင်ပြေသွားတာပေါ့အရန်စာမသွင်းရဆိုတော့ဒီလိုမှ900ခိုင်နှုန်းအချုံးကပြီးသွင်းနေနေရတာတကယ်လို့
စီးပွားရေးနဲ့ကုတန်းရောင်းဝယ်ဝင်ကြီးဌာနကနိုင်ငံတော်အရေးပေါ်ရိတ်ခါအတွက်အမထဆန်တန်ချိန်9000နဲ့စောင်းစီတန်ချိန်12000တို့ကိုအရန်ဝယ်ယူခဲ့တာပါအဲ့ဒီအတွက်တမနာရဲ့အရေးပေါ်ရန်ပုံငွေကနေချက်38ဘီလီယံထုတ်ယူသုံးဆွဲခွင့်ရခဲ့ပါတယ်။ကျွန်မကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားတာပါ
။ခုဆက်ပြီးတော့ကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြကြတဲ့မြန်မာနိုင်ငံအကြောင်းသတင်းဆောင်ပါတွေကိုမူရင်းအားပေါ်မပြတ်တင်ပြပေးတော့ပါမယ်။ကျွန်တော်ကတော့ဇော်ဝင်လိုက်ပါ။ They want to get rid of union for a long time. Now they are using COVID-19 as an excuse. သူတို့ကအလုပ်သမားတမကတွေကိုဖြိုခွင်းနေကြတာကြားပြီးအခုတော့COVID-19 ကိုအကြောင်းပြပြီးလှုပ်ဆောင်နေတယ်လို့တိုနီဘတ်ရေးထားတဲ့ဆောင်းပါးကိုတင်ပြပေးခြင်းပါလဲ။ကမ္ဘာတစ်ဝန်း COVID-19 ကပ်ရောဂါဖြစ်ပေါ်နေတာကြောင့်အိန္ဒိယ၊တရုတ်၊ဘင်္ဂလားဒေ့ရှ်၊ကမ္ဘောဒီးယားနဲ့မြန်မာနိုင်ငံတို့ကအဝတ်အထည်မှာယူမှုတွေဒေါ်လာဘီလီယံနဲ့ချီပြီးဆုံရှုံခဲ့ရတဲ့အပြင်လုံသမားသမဂ္ဂတွေကိုလည်းဖြိုခွင်းနေနှင်းလာနေတာလုံသမားသမဂ္ဂတွေကိုလည်းဖြိုခွင်းနေနှင်းလာနေကြောင်းအထည်ချုပ်လုံသားတွေပြောပြကြတယ်လို့ဆောင်းပါးကိုအစချီရေးသားထားပါလဲ။ လက်ရှိဖြစ်ပေါ်နေတဲ့ကာယယောဂကြီးကအာရှတိုက်ရဲ့ဆင်းရဲတဲ့နိုင်ငံတွေကအလုတ္တမထောင်ပေါင်းများစွာကိုအလုတ်ပြုတ်သွားစေတဲ့အပြင်အခုဆိုရင်လောကဒိုးရဖို့နဲ့ကောင်းမွန်တဲ့လုပ်ငန်းခွင့်ရနိုင်ရေးတို့အတွက်တောင်းဆိုတိုက်ပွဲဝင်ခဲ့သူတွေကိုအလုတ်ရှင်တွေကပြစ်မှတ်ထားတိုက်ခိုက်လာနေကြတယ်လို့ဆိုပါတယ်။အိန္ဒိယနိုင်ငံကထွက်တဲ့အဝတ်ထည်20ရာခိုင်နှုန်းကိုချုပ်လုပ်ပေးနေတဲ့ကနာဒါကပြည်နယ်တစ်ခုထဲမှာတင်အလုတ္တမ1100ကျော်ပြုတ်သွားခဲ့တဲ့အထက်900ဟာအလုတ္တမတမကဝင်နေဖြစ်တယ်လို့ဆိုပါတယ်။ဘင်္ဂလားဒေ့ရှ်မှာတော့တနင်္ဂနွေလုံးအတိုင်းတာနဲ့အထည်ချုပ်လုပ်သား3000လောက်အလုပ်ပြုတ်သွားခဲ့ကြတာမှာအဲ့ဒီထဲကထက်ဝက်လောက်ဟာတမကကိုထောက်ခံသူဒါမှမဟုတ်တမကဝင်နေဖြစ်တယ်လို့ဆောင်းမမှာကိုကဖော်ပြထားပါတယ်အလားတူပဲမြန်မာနဲ့ကမ္ဘောဒီးယားလိုနိုင်ငံတွေမှာလည်းတမကဝင်နေပေါ်ဖိနစ်ဆက်ဆံမှုတွေရှိတယ်လို့ဆောင်းမရှင်ကဆိုပါတယ်စပိန်အခြေစိုက် Zara Fashion Company အတွက်အထည်တွေချုပ်ပေးနေတဲ့မြန်မာနိုင်ငံက Renew အထည်ချုပ်စက်ရုံလုပ်သား298ဦးအလုပ်ပြုတ်သွားခဲ့ကြတဲ့အကြောင်းကိုလည်းကိုကဖော်ပြထားပါတယ်Zara Company ပိုင်ရှင်စပိန်လူမျိုးအမန်ချိုအော်တေဂါထံကိုအလုသမတ်တမကအဖွဲ့ဝင်တွေကအတနာခံစားရေးခဲ့ပေမဲ့ဘာမှအကြောင်းမထူခဲ့ဘူးလို့ဆောင်းမမှာဖော်ပြထားပါတယ်။ Zara ပိုင်ရှင်အမန်ချိုအော်တေဂါဟာကမ္ဘာနံပါတ်6ရောက်မြောက်အချမ်းသာဆုံးပုဂ္ဂိုလ်ဖြစ်တယ်ဆိုတာကိုလည်းဆောင်းမရှင်ကထည့်သွင်းဖော်ပြထားပါတယ်ခင်ဗျာ။အပြည့်အစုံကိုတော့ www.morningstaronline.co.uk မှာဖတ်ရှုနိုင်ကြပါတယ်။
VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jodu Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။အခုဆက်ပြီးတော့မျိုးသမီးကဏ္ဍကိုကျွန်မခင်မြထွေးကတင်ဆက်ပေးပါမယ်။ကမ္ဘာ့ကျွမ်းကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေကြောင့်ဆက်ရုံအလုပ်ရုံတွေနဲ့စီးပွားရေးလုပ်ငန်းတွေအများအပြားပိတ်ပစ်လိုက်ရတာမှာအိန္ဒိယနိုင်ငံတွေမှာသွားရောက်လုပ်လုပ်ကိုင်နေကြတဲ့မြန်မာနိုင်ငံသားတွေတောင်းနေချီအလုပ်လက်မဲ့ဖြစ်ပြီးနေဟက်ပြန်လာနေကြပါတယ်။ဒီလိုပြန်လာနေကြပေမဲ့လို့လက်ရှိတိုင်းပြည်တွင်းမှာကလည်းအလုပ်ကိုင်ခွင့်လန်းတွေနည်းပါးနေတာကြောင့်ပြည်တော်ပြန်တွေအများအပြားအလုပ်လက်မဲ့ဘဝနဲ့စားဝတ်နေရေးအခက်ကြုံကြရပါတယ်။ COVID-19 ရောဂါကူးစက်မှုတွေကြောင့်နေရက်ကိုပြန်လာနေကြတဲ့မြန်မာမျိုးသမီးတချို့ရဲ့အတွေ့အကြုံတွေကိုတည်ထင်းမှန်မျိုးသမီးကဏ္ဍမှာစူးစီးတင်ဆက်ထားပါရရှင်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်ဖြစ်လာတဲ့စီးပွားရေးအပေါ်ရိုက်ခတ်မှုတွေကိုနိုင်ငံတိုင်းလိုလိုချုံတွေ့ကြရသလိုမြန်မာရွှေ့ပြောင်းလို့သမားတွေတန်းနဲ့ချီရှိနေတဲ့အိနေချင်းထိုင်းနိုင်ငံမှာဆိုရင်လေအသွားလာတွေကန့်တက်စီးပွားရေးလုပ်ငန်းတွေပြီးပြစ်လိုက်ရပြီးအရေးပေါ်အခြေအနေလာနေချီကျညာရတဲ့အထိဖြစ်ခဲ့တာပါဒီလိုလုပ်ငန်းတွေရပ်နားသွားတဲ့ကာလအတွင်းအလုပ်လက်မဲ့ဖြစ်ပြီးအခက်အခဲကြုံကြရတဲ့မြန်မာနိုင်ငံသားတွေအများအပြားနေရက်ကိုပြန်လာခဲ့ကြသလိုဒီထဲမှာမတ်ထရီကျွဲလို့ဇနီးမောင်နှံလေးပါပါတယ်
မလာတော့ကပြန်ရောက်တယ်ပြန်ရောက်တော့တပတ်မှကွာတဲ့ဒိန်း14ရက်ဝင်ရတယ်အခက်တရေမြန်မာပြည်မှာဒီကွာတာဒိန်းလေးဝင်ရတော့မယ်ဆိုပြီးတော့ဟိုကိုယ်နဲ့သွားကြုံတဲ့အချိန်အဲ့ဒါကွာတဲ့ဒိန်းဝင်လာရပထမပြန်လာတော့ကလူကမကြက်တယ်ဒီမှာတော့ပြန်လာတဲ့အချိန်ရောက်တော့မှကားကားတွေလည်းဈေးတွေတက်ကုန်တယ်ဟိုမပြောဘဲနဲ့ပေါ့နော်ကားသမားကမပြောဘဲနဲ့အဲ့လိုမျိုးဈေးတွေတက်ကုန်လာတယ်အဲ့လိုမျိုးရှိ
ဒါကတော့ထိုင်းနိုင်ငံမှာအလုပ်လုပ်ခဲ့ပြီးကိုဗစ်ကာလမှာနေရက်ကိုပြန်ရောက်လာတဲ့ညောင်လေးပင်မျိုးကမထီတီချွဲပြောပြခဲ့တာပါဒီလိုထိုင်းနိုင်ငံကနေပြန်လာခဲ့တဲ့အချိန်ဟာတကြံကာလနဲ့တိတ်မဝေးတော့သလိုထိုင်းနိုင်ငံမှာတကြံရက်ကာလတွေဆိုရင်အလုပ်တွေကလည်းပိတ်ထားလေရှိတာကြောင့်ဒီတကြံရက်ပြီးသွားရင်တော့ထိုင်းဘက်ကိုပြန်ပြီးအလုပ်လုပ်နိုင်ဖို့မျှော်လင့်ခဲ့တယ်လို့မထီတီချွဲကပြောပါတယ
်ဟိုမှာဟိုကော့ဆန်လေကော့ဆန်ဆိုတော့အိမ်ဆောက်တဲ့နေရာရယ်ပြီးလမ်းလုပ်တဲ့နေရာရယ်ဆိုညီမတို့ကဒီအိမ်ဆောက်တာဆိုလို့အနေရယ်များလို့အိမ်ဆောက်တဲ့အလုပ်မလုပ်လမ်းလုပ်တဲ့အလုပ်မှလုပ်ဒီနှစ်လောက်ပဲသွားပြီအမအမျိုးသားတွေရှိတော့သူတို့စီသွားရင်လည်းအဲ့လိုမျိုးအလုံးသွားလို့ရင်လည်းကိုကပြန်လာမယ်ဆိုပြီးတော့အဲ့လိုမျိုးရှင်မနာတာပေါ့ကိုလေးက ့ဒီလိုပြန်လာမယ်မိသားစုတွေကိုလည်းဒီဘက်မှာကိုဗစ် -19 ကြောင့်စိတ်ပူလို့ဆိုပြီးတော့အဲ့လိုမျိုးခက်ခလေးလည်းရှိနေတယ်ဖြေသွားရဲသလိုမျိုးဖြစ်မှာဆိုတော့အဲ့လိုမိသားစုစိတ်ဆူတာလည်းပါတယ်တက်ဒီဘောကိုပြန်တက်ရမယ်လို့လည်းသူကမျှော်မှန်းထားပြီးတော့အဲ့လိုမျိုးပေါ့နော်ဟိုနားတော့ပွင့်မှာပဲဆိုပြီးတော့အဲ့လိုမျိုးညွှန်မဲ့ပြန်တက်လည်းပါတယ်အလားမှာကြတော့အခက်ခဲကအဲ့ဒီပတ်စံကိုရေးကြည့်ပေါ့နော်ကိုလည်းဒီမှာအကျွေးလေးတော့တောက်သွားတာဆိုအကျွေးမကြည့်ဘူးလေအဲ့လိုမျိုးပြဿနာအခက်ခဲလေးပတ်စံကိုရေးကြည့်အခက်ခဲလေးတော့ရှိပါ
ဒီလိုနဲ့မတ်လတွေကနေနေရမြန်မာနိုင်ငံကိုပြန်ရောက်လာခဲ့တာအခုဆိုရင်တော့၃လကျော်လာခဲ့ပါပြီဒါပေမဲ့ထိုင်းဘက်ပြန်သွားပြီးအလုပ်လုပ်လို့ကလည်းမရမြန်မာနိုင်ငံအတွင်းမှာလည်းအလုပ်ရဖို့အခက်ခဲနဲ့ကြုံနေရတယ်လို့မတ်ထီထီချွေကပြောပါတယ်
ခက်ခဲတော့ရှိရပါတော့နော်အမျိုးသားလည်းဘန်ကောက်မှာနေရ15နှစ်သားလောက်ကလေးကသူကနေရဆိုတော့မြန်မာပြည်ရောက်တော့ဒီအလောက်ကရလောက်မဟုတ်စားတတ်တာရဲ့ပြီးတော့ဒီလူရလူတွေကအလောက်တွေပါတယ်မခေါ်တာရဲ့အဲ့ဒါဆိုအမေပဲအမေစီမှာပဲမိသားစုပိုင်းနေရဆိုတော့အမေပဲကြွေးရမင်းဖြစ်တာတော့တာမီမိသားစု၃ယောက်ပေါ့ခုဆိုမဟုတ်ဆိုင်လေးပေါ့ခလေးလေးမဟုတ်လေးရောင်းတဲ့တနတ်တပါအဲ့ဒီဆိုင်လေးလောက်ပဲဖွင့်တာမုတ်ဆာလီကတော့ခလီမုတ်ဆာရဲခလီမုတ်ဖူလောက်တော့အဲ့လိုမျိုးလေးဖွင့်တာ
ဒီလိုကိုဗစ် -19 ကြောင့်ပြည်ပနိုင်ငံတွေကနေပြန်လာကြတဲ့မြန်မာနိုင်ငံသားတွေအတွက်လူအပ်တဲ့အကူအညီတွေကိုအစိုးရဒါမှမဟုတ်ရဲရွာလိုက်အကူအညီဆောင်ရှောက်တာတွေရောရှိပါလားအစိုးရကငွေသားအကူအညီထောက်ပံ့မယ်လို့ကြားပေမဲ့အခုထိတော့မရသေးဘူးလို့မတ်ထီထီကျွဲကပြောပါတယ
်မရဘူးမဟိုတို့ကြီးညာလာတယ်ဗါလေတဲ့နောက်တူဟိုနဲ့မွေ4000လာအဲ့ဒါပေးတာဟိုတို့လာတော့ကောက်ခံတယ်ဒါပေမဲ့အဲ့လိုမျိုးပေးတာမရှိဘူးပေါ့နော်တို့ပထမတော့ငါမိသားစုတစုတစုတွေကိုဆန်ရှစ်ပြည်ကအဲ့ဒါမျိုးပေးတယ်အဲ့ဒါပေးတာကတော့အင်အားအမေအမုတ်ဆိုမဆိုတော့အမေရတယ်ဟိုဒီပြီးတော့ပြန်နေအတွက်ကဘာမှမပါဘာမှမလာအမေဆိုင်ရတော့အရင်မိသားစုလိုက်တွေပေါ့နော်အမေရဲ့နာမည်ထိုက်ဆောင်လာလို့အမေရဲ့နာမည်နဲ့အဲ့လိုမျိုးယူရဲညီမတို့ရက်ွက်မှရှိတဲ့အဲ့လိုစင်ရသားအပိုင်းပေါ့ညီမတို့ရက်ွက်ဆိုအဲ့လိုမျိုးယူကောက်ခံပါတယ်ဒါပေမဲ့ဘာတစ်ခုမှမလာဘူးဟု
တ်ဒီလိုအချိန်မှာထိုင်းနိုင်ငံဘက်မှာလုပ်ငန်းတချို့ပြန်လည်ဖွင့်လှစ်လာနေတဲ့အတွက်ပြန်ပြီးအလုပ်သွားလုပ်ဖို့ဆိုရမှာလေနေဆက်သွားလာပြီးပိတ်ထားစေမှုပြန်ဖို့ဆိုတာကလည်းမဖြစ်နိုင်ဘူးလို့မတ်တီတီကျွဲကပြောပါတယ်ဒီလိုအခက်အခဲကြုံနေရတဲ့ထိုင်းနိုင်ငံကပြန်လာတဲ့မြန်မာတွေရှိသလိုအိန္ဒိယတရုတ်နိုင်ငံမှာအလုပ်လုပ်နေရင်ကိုဗစ် -19 ကြောင့်စီးပွားရေးအယောင်ွယ်တွေထိခိုက်ပြီးတော့နေရပြန်လာကြရတဲ့မြန်မာနိုင်ငံသားတွေလည်းရှိပါတယ်။တရုတ်မြန်မာနယ်စပ်မူဆယ်နဲ့ရွှေလီမြို့တွေမှာ၄နှစ်လောက်နေထိုင်လုပ်ငန်းရှာဖွေစားတောက်နေရကနေကိုဗစ် -19 ကြောင့်နေရကိုပြန်လာရတဲ့မတ်ကြီးကြီးမျိုးပြောပြတာကိုလည်းနားထောင်ကြည့်အောင်ပါ။
ဟိုပထမတော့ဟိုကမူဆယ်ဘက်မှာပဲနေတာပါနောက်ရွှေလီရဲကိုပြောင်းသွားတာတနည်းကျော်လောက်ကြာပြီဟိုယောက်ျားကုံထန်းတာလေယောက်ျားကုံထန်းတာဆိုတော့တိတ်ပြီးအဆင်မပြေဘူးအဲ့ဒါကြောင့်ဟိုဘက်ရွှေလီရဲသွားလို့ရှင်ဈေးတွေကရောင်းရင်ကောင်းတယ်ဆိုလို့ပေါင်းတင်နေတာပြောလို့အဲ့ဘက်မှာဈေးသွားရောင်းတာပါအဲ့ဘက်မှာဟိုဆက်ယုံနေမှာကလေးတွေကိုဟင်းလေးပါချက်ရောင်းတာလေဟိုအခန်းငါပြီးတော့ဟင်းလေးပါချက်ရောင်းတာပါဒီကိုဗစ်ဖြစ်တဲ့အချိန်ခါမှာဟို passport တွေပါတယ်မရှိလို့ဖမ်းတာတို့ဘာလို့ညာလို့ဆိုပြီးသူတို့ဖမ်းညာလေမားတို့ကတော့ passport တွေပါတယ်လောက်ထားတာဆိုတော့အဲ့လိုမျိုးအဖမ်းတော့မခံရအောင်ဟိုကိုကိုယ်ညင်းမှာပဲကိုနေပြီးအပြင်မထွက်ရအောင်ဆိုတော့လောက်ကန်စားတော့ဖို့စိတ်ကြီးထွက်လို့မရတော့ဒီနောက်ပိုင်းကျတော့ကြက်သေးတာလေညီမညီမအခုကပကူးပြန်တော့မှဆိုတော့လောလောဆယ်ဘာလုံးလုံးလောက်အမှန်ကိုမသိပါဘူးဈေးရောက်စည်းဝယ်လေးပဲလောက်စားရင်ကောင်းမလားလို့ပဲစဉ်းစားနေတာပါတရုတ်ပြည်ကတော့ပြန်မသွားတော့ဘူး
မတ်ကြီးကြီးမိုးကတော့ရွှေလီကနေပြန်လာတာရက်ပိုင်းပဲရှိပါသေးတယ်။လောလောဆယ်အစိုးရကသတ်မှတ်ထားတဲ့ quarantine နေရာတစ်ခုမှာနေနေရပြီးဒီ quarantine ကာလကိုဖြတ်သန်းပြီးရင်တော့မိသားစုဆွေမျိုးတွေရှိရာပုဂိုးမှာပဲလုက္ကန်စားတောက်တော့မယ်လို့ပြောပါရယ်။မိခင်တယောက်ဖြစ်တာကြောင့် covid ကာလရုန်းကန်မှုတွေကြားမှာတားဖြစ်သူရဲ့ပညာရေးအတွက်ဆွေရင်နေရတဲ့သူလည်းဖြစ်ပါရယ်
။အတက်က6နှစ်ရှိပြီ။သူကအဲရွှေလီထဲမှာကြီးကြီးထားခဲ့တာလေ။အခုဒီပြန်ရောက်တော့တန်းစားတက်မှာပေါ့ဒီကလေးလေးက။ကလေးပညာရေးအတွက်အမစိတ်ကြူတာပါကျန်တာကတော့အမတို့လှုပ်ရှားရုံးကံမှာပေါ့ဒီကလေးပညာရေးပဲအမစုံငန်းတိုင်အောင်ထားကျင်တာမကူမှာပဲထားမှာဟောစိတ်ကြူတာပေါ့ညီမရဲ့ဘယ်လိုပဲပဲနာပဲကြောင်းထားရင်ကောင်းမလို့ဘယ်တော့ဖွင့်မလို့ကြောင်းနေဖွင့်နေကကြတော့အစီအဝေးနဲ့ရောဘယ်လိုစီစဉ်မလို့အဲ့ဒါလေးနဲ့စိတ်ကြူနေရတာဒီကလေးတို့က
မတ်ကြီးကြီးမိုးလို့လူနေရက်ကိုအခုမှလောလောလတ်လတ်ပြန်ရောက်လာပြီးရှိရွဲ့ပူပင်နေကြတဲ့သူတွေရှိသလိုအစောပိုင်းကာလကလေးကပြန်ရောက်လာခဲ့ပြီးအလုံးလက်မဲ့အခက်ခဲတွေ့နေတဲ့သူတွေကလည်းတူနေသေးပါအလုတ်ကန်ရေးရရာမရှိတာလာတွေနဲ့ချီလာနေပြီးဖြစ်တဲ့မတ်ထီထီကျွဲတို့ဇနီးမောင်နဲ့ဆိုရင်အချိန်ကာလကြာလာတာနဲ့အမျှမိသားစုအချက်တွေပို့ပြီးတော့ဆိုးလာတယ်လို့ပြောပါတယ
်ဝင်ဝင်ရတလားတလားဆိုတော်တော်ထိခိုက်တယ်အခက်ခဲတော်တော်ကြုံရ တိုင်းမှာကပတ်စံပုံပြီးတော့များတယ်ပေါ့နော်။သူအလုပ်တနေရာကဆိုထိုင်ပတ်စံနဲ့ပမာဝင်ပတ်စံနဲ့ဆိုရင်တလားကိုဆိုမြန်မာဝင်နဲ့ဆို9သိန်း6သိန်းတော့အဲ့လိုမျိုးပို့နိုင်တယ်။ပါလီလိုရမလဲဆိုတော့ကိုမကငွေရေးကြီးပေါ့နော်အကြီးအခုငွေရဒီမှဒီမှဆိုသိရတာပေါ့နော်ပတ်စံယူရဲဆိုအတူအားတလားပုံမှာအလိုမျိုးတက်နေရတာဒီ။ဟိုမရှိစင်ရသားလေးဆိုကိုထက်မရှိစင်ရသားလေးဆိုပူလာမှများတယ်ပေါ့နော်။အဲ့လိုငွေလေးငွေရေးကြီးလေးတွေအဲ့လိုမျိုးလာထောက်ပံ့မိတာမျိုးမရှိစင်ရသားလေးကိုပို့ပြီးတော့အဲ့လိုမျိုးထောက်ပံ့စီတင်တာပေါ့နော်။ကိုရက်ကွက်ထက်မှဆိုကိုထက်မရှိစင်ရသားဆိုတာလည်းရှိရဲ့လေ။သူကတော့မျောမှန်းတာပေါ့တဲ့အိမ်ကောင်၄000ရမယ်ဆိုတော့အဲ့လိုမျိုးကျင်ရတာအဲ့လိုင်းပေါ်မှာရင်လည်းတဲ့အိမ်ကောင်၄000နဲ့ဆိုပြီးတော့သူကကျင်ရတာပြီးတော့ပေါ့နော်အခုကတခုမှမရောက်လာကြတော့ဘူးအဲ့လိုမျိုးပြီးရလေပေါ့နော်ဒီဘက်မှာဆိုပို့တော့စိုးသေးတယ်ဒီလိုထိုင်းပြန်နေမျိုးနဲ့နိုင်ငံခြားပြန်နေဆိုတာလောက်တည်းဘယ်သူမှမခေါ်ဘူးပေါ့
အစောပိုင်းပြန်လာချိန်တုန်းကဆိုရင်ပြည်တော်ပြန်တွေဖြစ်တဲ့အတွက်ယောဂဘိုးရှိသူတွေလိုအထင်ခံရတာမျိုးနဲ့တောင်ဂျုံရတယ်လို့မထီထီချွေကပြောပါတယ်
ဒီမှာတော့လာတဲ့ချိန်ကြီးတုန်းကတော့ဒီထိုင်းပြန်ဒီမှာယောဂမျိုးတွေ့ရပေါ့နော်တွေ့တာဆိုလို့ဟိုနိုင်ငံကြီးသားတွေရဲ့အဲ့လိုမျိုးယောဂပို့တွေ့တာရှိတယ်။ဒါပေမဲ့သူကနိုင်ငံပြန်သားဆိုရင်အကုန်လုံးယောဂတဲ့လိုပဲသူထင်တာတော့ကြုံပြီပါ
COVID-19 ကာလမှာကတော့ထိုင်းကပြန်လာတာပဲဖြစ်ဖြစ်တရုတ်မလေးရှားစင်ကာပူကိုရီးယားဂျပန်ဘယ်လိုနိုင်ငံကပဲပြန်လာလာပြည်တော်ပြန်တွေအတွက်အနည်းနဲ့အများအခက်ခဲတော့ကြုံကြရတာပါ။ဒါကြောင့်ဒီလိုအခြေအနေကြီးအမြန်ဆုံးပြန်လည်ကောင်းမွန်ပြီးအားလုံးအဆင်ပြေစေချင်တယ်လို့မတ်ကြီးကြီးမိုးကပြောပါတယ်
။ကမ္ဘာနဲ့ဝိုင်းဒီလိုကြီးဒုက္ခတွေရောက်ကုန်တာဆိုတော့ဒါကြီးကိုပဲမင်းများပြီးဆုံးပါစီပဲစူတောင်းပါတယ်ဒီမှာ
။လက်ရှိမှာတော့ကမ္ဘာတဝန်ဒီယောဂကုသမှုတွေတိတိတသားထိန်းချုပ်နိုင်တဲ့အခြေအနေကိုမရောက်သေးတာကြောင့်စီးပွားရေးလုပ်ငန်းတွေအရင်လိုအပြည့်အဝပြန်ဖြစ်လာဖို့ကတော့နိုင်ငံအသီးသီးမှရုန်းကန်နေကြဆဲဖြစ်ပါတယ်။မကြုံစဘူးကြုံရတဲ့အခြေအနေဖြစ်သလိုရဲခတ်မှုပမာဏကကြီးမာပြီးခမရခတ်တဲ့အခြေအနေဖြစ်တာကြောင့်လဲအခုလိုအခြေအနေမှာပြည်တော်ပြန်တွေအပါအဝင်လူသားတိုင်းအချက်တည်းကြုံနေကြတာပါဒါကြောင့်ဒီယောဂကာကွယ်ကုသနိုင်တဲ့ဆေးဝါးတွေအများအဆုံးတွေ့ရှိပြီးအချက်တည်းတွေကိုဖြည့်ရှင်းကင်တွယ်နိုင်မှုအရေးကြီးနေတဲ့ဆိုရာတင်ပြရင်းနဲ့ပဲဒီသတင်းပတ်အမျိုးသမီးကဏ္ဍကိုဒီမှာပဲရနာဝင်ပြုပါရှင်ဒီမှာခင်ဗျချွေပါရှင်
အမေရိကန်မိအောင်စုကငယ်စဉ်ကတည်းကပြောင်းရွှေ့နေထိုင်ခဲ့ပြီးဟောလိဝုဒ်ရုပ်ရှင်လောကကိုဝင်ရောက်ဖို့ကြိုးစားနေသူကတော့ကိုအေဒရီယန်ဇော်ပါကယ်လီဖိုးနီးယားပြည်နယ်အခြေစိုက် Zoss Studio Multimedia Production လုပ်ငန်းတည်ထောင်ထားသူကိုအေဒရီယန်ဇော်အနေနဲ့အမေရိကန်အိမ်မက်တွေကိုဘယ်လိုကြိုးစားကောင်တွေဖော်ခဲ့လဲဆိုတာနဲ့ပတ်သက်ပြီးတော့ဒီတစ်ပတ်သုတဆွန်လင်းအမေရိကန်တခွင်အစီအစဉ်မှာကျွန်တော်အောင်ကမေးမြန်းတင်ဆက်ပေးထားပါတယ်ခင်ဗျာကို Zoss Studio ဆိုပြီးတော့ကို Adrian Zoss က Multi Media Production လုပ်နေတာပေါ့ဒါ Ellie အခြေစိုက်ပေါ့လေဆိုတော့ဒီ Multi Media Production အနေနဲ့ဒီဘာတွေရိုက်ကူးဖြစ်လဲဘာတွေထုတ်လွှင့်ဖြစ်လဲဆိုတဲ့အကြောင်းလေးအရင်စပြောပြပေးရလား
Sure. So, you know, a company a body yet less or editorial commercial they yet there, photo shoot they body yet there, TV commercial, number a short film they yet there, number music video they MTV they let I yet there, number gabalon travel opera influencer travel vlog they myaibe yet there, tumi ari bo, namaji de lu de bo yet be there. The Beverly Hills ma plastic surgeon, you said you're who you say accountable, who breast implant and boob implant doctor who yait bu de all the way to medical doctor to surgical doctor to who ga commercial de lemian commercial de so long yait bu de small business to large business so long who yait bu de jnaraw a
so ro di loungan go ho be dong a sa pi lo lo phit da ba le
be a ni sa le so ro Chinoa bua cha ro 2003 ane sa le de ba phu so ai 2003 chinoa 22 years old ba phit de နော်ငငယ်တော့ကနေတရုတ်ဆောင်ဖြစ်လာတယ်ဒါပေမဲ့အဲ့ချိန်မှာ college ဆက်ဝင်သွားဘာတွေ့ရလဲဆိုတော့ဒီ Hollywood ဆက်ဝင်သွားတော့ဘာတွေ့ရလဲဆိုတော့ Asian American တွေရှားတယ်ဗမာတွေပိုအောင်ရှားတယ် filmmaker တွေကဗမာမဟုတ်ဘူး Asian American မဟုတ်တော့ opportunity ဟိုတရုတ်ဆောင်ဖြစ်ဖို့ရှားတယ်ဆိုတော့ကိုယ့်ကိုယ်လေ့လာပြီးတော့ဟိုတော်ပြီးတော့ဟိုလုပ်နိုင်ရမယ်ဆိုတော့အဲ့ idea ထွက်လာတယ် so 2000 and who seven ani kuku who behind the scenes my producer lo myo production assistant lo myo volunteer lo piro aya pa le la de blo camera kan ya le blo yai ya le so aya ni so in around 2005 kan ni producer လိုမျိုးစလိုက်ပြီးတော့မှ2007ကနေနည်းနည်း recognition ရလာတယ်ကျွန်တော်ဟို jail song လည်းဖြစ်တယ်နောက် behind the scenes မှာလည်းကူညီတယ်အဲ့ project က Emmy award ရောက်သွားတယ် academy လိုမျိုးလည်းဒီ Hollywood မှာအဲ့ပြီးတော့နောက်ထပ်ဟို action movie တွေ by sci-fi TV show တွေဘို့ဟိုလုပ်ပြီးတယ်ဘာဖြစ်လို့လုပ်လဲဆိုတော့ဒီကျွန်တော်က jail song တွေက Asian American or Myanmar jail song တွေ Hollywood TV မှာပိုရှိစေချင်တယ်ဆိုတော့လုပ်ပြတာပေါ့အရင်
အခုဆိုရင်ဒါနှစ်တည်းလဲတော်တော်ကြာလာပြီကိုယ်လုပ်ငန်းကိုထူထောင်လာတဲ့အခါကျတော့ဟိုအခုလိုအခြေအနေမျိုးအထိရောက်လာအောင်ဟိုဘလောက်ထိအောင်ဟိုစူးစမ်းပန်းစားနဲ့လုပ်ခဲ့ရပါလဲ
ဘလောက်တော်တော်စူးစမ်းရတယ်ပြောရမယ်တကယ်ကျတော့လေဘာဖြစ်လို့ဆိုတော့အာမိသားစုကလည်းတအားဖို့တန်တယ်နောက်ပြီးတော့သူတို့ကလည်းဟိုစိတ်ပူတာပေါ့ကလေးငယ်ငယ်တုန်းကဆိုတော့ကျွန်တော်ကဟိုသူတို့ကဟိုဆရာဝန်ဖြစ်စေချင်တယ်အဲလိုမျိုးကြောင်းသွားစေချင်တယ်ဒါပေမဲ့ကျွန်တော်ဝါသနာပါဟိုတရုတ်ဆောင်ဖြစ်တာဝါသနာတအားပါတယ်ရုပ်ရှင်တွေတအားဝါသနာပါတယ်ဆိုတော့အဲလိုစာကိုဟိုစိတ်ကိုဟိုအယုံစိုက်ပြီးတော့ဘာဘာတီးဖို့လို့လဲဆိုတော့လူတွေကကျတော့ဒီ industry တဲ့ဝင်ချင် rejection တော့အားကို face တော့တယ် no ခါဟာပြောခါမယ် 99% no ဖြစ်မယ်နော်စဉ်းစားကြည့် if you want to ဟိုဘာပဲအလုပ်လုပ်တော့ 99% of the time ဒီအလုပ်က fail ဖြစ်မယ်ဆိုရင်အလုပ်ဟိုရှောက်တာ fail ဖြစ်မယ်ဆိုရင်ဘယ်သူကနေဘာဖို့ဆက်လုပ်ချင်တာမှလဲနော် so တရုတ်ဆောင်နေအဲ့လိုမျိုးပဲ 99% of the time no ဖြစ်မယ်ဒါပေမဲ့ဆက်သွားနေလို့မှပဲအောင်မြင်တယ်ဆိုတော့တော်တော်လုပ်ချင်တာဝါသနာပါပြီးတော့ဟိုတခြားဥစ္စာကိုသိဟိုဟိုအယုံဆက်ဆံမလို့ပဲနဲ့ဒီဥစ္စာကိုပဲလုပ်ချင်မှပဲလုပ်အောင်အောင်မြင်မယ်
ကိုအေရီယန်ဇော်ရောကလည်းပဲအဲဒီလုပ်ငန်းတွေကိုကိုကဝင်လာတဲ့အခါမှာဒါ minority တူအနေနဲ့ဝင်တိုးရတာပေါ့လေဆိုတော့အဲ့လိုတိုးရတဲ့အခါမှာရောလက်ခံလောင်အောင်ပေါ့လေကိုဘယ်လောက်ထိအောင်တက်ပြီးစူးစမ်းခဲ့ရပါလဲ
ဆိုဘလူးဆိုတော့ဆိုတော့ဒီ comparison တော့မယ်ကျွန်တော်ကအဖြူဘိုဖြစ်မယ်ဆိုရင်ဟိုတရုတ်ဆောင်အမြင်ချင်းနဲ့ဘာပဲဖြစ်ဖြစ်အမြင်ချင်းနဲ့ဆိုရင်ဒီကျွန်တော်ပြမယ်ဆိုဒီ effort က1 out of 10 ဆိုရင် 5 ဆိုရင် okay ဖြစ်တယ်เนาะ 5 က average ပဲလေဟိုဟိုချီကောင်းပါတယ်ဟို skill ကလည်း talent က okay ဖြစ်ပါတယ်ဒါပေမဲ့အောင်မြင်နိုင်ဘူးဆို opportunity အများကြီးပဲရှိတယ် Asian American ဖြစ်ရင်ပိုအောင်ခက်တယ်ဘမဆိုရင်ပိုအောင်ခက်တယ်ဘာဖြစ်လို့ဆိုတော့ဘမဆိုရင်တရုတ်ဆောင်လည်းမဟုတ်ဘူးအားရပါတောင်းတဲ့တရုတ်ဆောင်ဖြစ်တယ်ဒါပေမဲ့အားရပါတောင်းတဲ့တရုတ်ဆောင်ဖြစ်ပြီးတော့ camera အကြောင်းလည်းနားလဲရတယ်အနောက်ကလည်းနားလဲအကုန်လုံးအားရပါနားလဲမှပဲopportunity ကိုနည်းနည်းလေးပဲရမယ်เนาะဆိုတော့အဲ့လောက်ခက်ခဲဖြစ်ရတယ်ဆိုတော့တချို့လူတွေကပြောတယ်အော်တရုတ်ဆောင်ဖြစ်ချင်တယ်ဒါပေမဲ့တအားမစိုးစားချင်ဘူးတကယ်ချစ်တော့ဟိုတခြားဘိုးတွေနဲ့တခြား Chinese or Japanese ပိုတော့အားရပါစိုးစားမယ်ဘာဖြစ်လို့ဒီမှာတွေကနည်းနည်းနောက်ကျနေတယ်ဟို first number Asian American ပိုတော့နောက်ကျနေတယ်ဆိုတော့ဗမာကနောက်ဆုံးဖြစ်နေတယ်ဒီ entertainment နဲ့ Hollywood တမှာဆိုရင
်ရုပ်ရှင် line back ကိုသွားဖို့အစီအစဉ်တွေဘာတွေရှိပါလား
ရှိတယ်ကျွန်တော်ကဘာလို့ရလဲဆိုတော့အခုက fundraising တော့တယ် so အခုဟိုမြန်မာတွေကိုဗမာပြည်ကိုသွားတယ်ဟို acting school တွေဟိုကျွန်တော်အလကားဟိုကုညီပြီးတော့ train လုပ်တယ်နောက်ပြီးဒီမြန်မာဟိုတရုတ်ဆောင်လူငယ်တွေကိုဘာ train လုပ်ချင်လဲဆိုတော့ Hollywood standard နဲ့ professionalism ကိုအားပါ train လုပ်ချင်တယ်ကျွန်တော်ဗမာပြည်ခန့်ဟာဟိုကန်ကောင်းသွားပြီးခဏခဏသွားလိုက်တယ် last year မှာဒီ America မှာကျတော့လူတွေကအချိန်မီစောစောမလာနိုင်ရင်အလုရှုပ်တယ်အလုရှုံရမယ် fire ဖြစ်ရမယ် no excuse ဘယ်သူပဲဖြစ်ဖြစ်နာမည်ကြီးကြီးဖြစ်ဖြစ်ဘလောက်ဟိုပတ်စံရှိရှိမဆိုင် professional မှာ professionalism ဒီချိန်လာမယ်ဆိုဒီချိန်နဲ့ပိုစောပြီးလာရမယ်နောက်ပြဟိုလောဥစ္စာအကုန်လုံး prepare လုပ်ရမယ် outside real professional ပဲ so I love to standard machine ဘာမှအောင်မနိုင်ဘူး
ဒီအလေးမှာ base လုပ်ပြီးတော့ဒီလုပ်ငန်းလုပ်ရတဲ့အခါမှာရောကိုယ့်အကူကိုဘယ်လောက်ထိကိုလုပ်ခဲ့တဲ့အလုပ်တွေနဲ့ပတ်သက်ပြီးတော့ဘယ်လောက်ထိအောင်ကျင့်တဲ့အားရမှုရှိခဲ့လဲ
ဘယ်တော့မှကျင့်မနာဘူးဒီအလုပ်တွေဆိုရင်လေဘလို့ဆိုရလဲဆိုတော့ဟိုဒီအလုပ်ကခဏခဏပိုကောင်းလာနိုင်တယ်ဟိုကင်မရာပိုသေးနိုင်တယ်ပိုဒီ product ကိုပိုမြင်နိုင်တယ်ဒါပေမဲ့ကျွန်တော်ကတော့ဘာလို့ဂုဏ်ယူရှိလဲဆိုတော့ဒီ non profit တွေကိုကူညီနိုင်တာတအားကိုဂုဏ်ယူကောင်းယူရှိတယ်ဘယ်လိုမျိုးဆိုလို့ဒါလဲဆိုတော့ဒီ non profit ဆိုတော့သူတို့ကပတ်စံဟို raise လုပ်ချင်တဲ့ကလေးတွေကိုစာကျွေးဖို့ or ဟို mental health တွေပါတယ်ကုညီဖို့ hospital ကုညီဖို့သူတို့ကိုကျွန်တော်တို့ video နဲ့ရိုက်ပြီးဝိုင်းသူတို့ thousands to ho hundreds of thousand dollars raise လုပ်နိုင်တာကျတော့အကောကအောက်ဟို prideful ဖြစ်တဲ့အဲ့အောက်ချင်ဟိုစိတ်ချမ်းသာ
Thank you. အခုဆက်ပြီးသိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်နိုင်ပါပြီကျွန်မခင်မျိုးသက်ပါကိုရိုနာဗိုင်းရပ်စ်အန္တရာယ်ကောက်ရမှာထိရောက်တဲ့နှာခေါင်းဆီးတွေမြန်မာနိုင်ငံမှာထုတ်လုပ်ဖို့အတွက်ပေါ်လီပရိုပလင်းခေါ်ကော်ဆစ်နဲ့လုပ်ထားတဲ့ရဲတဲ့မဟုတ်တဲ့ပိတ်ဆက်အမျိုးအစားနှစ်မျိုးရဖို့လိုအပ်တယ်လို့ဒီလိုပိတ်ဆက်တွေကိုရပြီဆိုရင်နှာခေါင်းဆီးဖြစ်အောင်ဘယ်လိုထုတ်ရလဲဆိုတော့ Jasper Knight Company ကခြိမြင်တဲ့အထက်လေး engineer ဦးအောင်စင်ကဒီတစ်ပတ်မှာဆက်ပြီးပြောပြသေးမှာပါ
သုံးရတဲ့မဲ့ပြူတာတစ်ခုရှိပါတယ်။စာကြည့်တဲ့မဲ့ဆိုတဲ့သုံးလားထပ်ထားတယ်။ဟိုဟာပေါ့အချက်ပြပေါ့လေ flat mess အမျိုးအစားပေါ့ face mess အမျိုးအစားပေါ့အဲ့ဒါတစ်ခုရှိပါတယ်။နောက်တစ်ခုကတော့ပါလို့ဆိုရှင် KN95 သို့မဟုတ် N95 ပေါ့လေ။အဲ့ဒီလိုမျိုးငါးလွာထပ်ပြီးတော့တကယ်ကိုဟိုဆေးရုံလုံးကနေမှသုံးနိုင်တဲ့ mess အမျိုးအစားမျိုးတစ်ခုရှိပါတယ်။အဲ့ဒီနှစ်ခုအတွက်ဆိုလို့ရှိရင်အသုံးပြုအတွက်စက်တွေရှိပါတယ်။
ဆိုတော့ပြည်ရင်းမှာ max ဖြစ်အောင်ချုပ်မယ်ဆိုလို့ရှင်သူကသူ့ရဲ့ဤပညာရောဆရာဘယ်လိုဤပညာတွေတောင်းရလဲဆရာ
ဟို max ဖြစ်အောင်ထုတ်မယ်ဆိုလို့ရှိရင်သူကဤပညာအနေနဲ့ကြည့်မယ်ဆိုလို့ရှိရင်တော့သူကတော့အဓိကတော့ polypropylene ကိုသုံးထားတဲ့အတွက်ကြောင့်သူ့ကိုချုပ်တဲ့အခါမှာအတ်နဲ့အချီပေါ့လေအတ်တို့အချီတို့အဲ့ဒါတွေကိုမသုံးတော့ဘဲနဲ့အရေးပြောတဲ့ဤပညာပေါ့အရေးပြောတဲ့ကျွန်တော်တို့တာမားတွေ max ကိုကြည့်မယ်ဆိုလို့ရှိရင်ပေါက်ကလေးတွေ့ရတယ်ချုပ်ရိုးလိုပဲဖြစ်နေတယ်ဒါပေမဲ့တကယ်တကယ်တော့အချီချုပ်ရိုးကိုသုံးမထားဘူးအဲ့ဒီမှာရှိတဲ့ polypropylene material plastic material ကိုအရေးပြောအောင်လုပ်ပြီးတော့မှအပေါက်ကလေးဖောက်ပြီးတော့မှအဲ့ဒီအရေးပြောပြီးတော့ပူးတွဲတဲ့ဤပညာပေါ့လေအဲ့လိုမျိုးချုပ်ဆက်မျိုးတွေလိုပါတယ်အဲ့ဒီချုပ်ဆက်တွေကတော့ကျွန်တော်တို့ရိုးရိုးစာကြည့်ကဲ max ကိုထုတ်မယ်ဆိုလို့ရှိရင်ရိုးရိုး manual အမျိုးအစားလည်းသုံးလို့ရပါတယ်စီမီအော်တိုအမျိုးအစားလည်းသုံးလို့ရတယ်နောက်တစ်ခုက automatic အမျိုးအစားလည်းသုံးလို့ရပါတယ်
တကယ်လို့ကိုစင်းနဲ့လုပ်တဲ့ပိတ်ဆက်ကိုကိုယ်တိုင်ထုတ်ဖို့အတွက်တိတ်ပြီးဈေးကြည့်မယ်ဆိုရင်ဒီပြပနေကုန်ချမ်းသွင်းပြီးတော့ပြည်ရင်းမှာနှာခေါင်းဆီးတွေချုပ်ဖို့ကောင်းတယ်ပေါ့နော်ဟုတ်က
ဲ့ချုပ်ဖို့ပေါ့ဟုတ
်ကဲ့
အဲ့ဒါပို့ပြီးတော့ဟိုပါပေါ့ကျွန်တော်တို့ဖြစ်နိုင်တဲ့လုပ်နိုင်တဲ့အနေအထားရှိပါတယ
်ဟုတ်ကဲ့ပါဆက်ဒါဆိုရင်ကုန်ချမ်းဆီးကဘယ်လောက်လောက်ရှိမယ်ထင်လဲဆက်
ကုန်ကြဈေးကဘယ်လိုလောက်ရှိမယ်ဆိုလို့ရှိရင်ဟိုရိုးရိုးဒီစာကြည့်ကဲမက်စကိုထုတ်မယ်ဆိုလို့ရှိရင်အော်တိုမက်တစ်စနစ်မှာဆိုလို့ရှိရင်တော့အကြမ်းများပြီးဗမာငွေ3,000နီးပါးလောက်ရင်းနှီးမြှုပ်နှံမှုရှိပါတယ်။နောက်ဆီမီအော်တိုပေါ့လေအော်တိုမက်တစ်မဟုတ်ဘဲနဲ့တဝက်တစ်ပြည့်အတူလျောက်စနစ်ကိုသုံးမယ်ဆိုလို့ရှိရင်တော့600 900ဗမာငွေ3,600 900ဘဝင်းလောက်ရှိပါတယ်။ဒီမက်စကိုထုတ်မယ်ဆိုလို့ရှိရင်အဓိကလိုအပ်တာကတော့ဒီကျွန်တော်တို့3လဆိုလို့ရှိရင်3လကိုလိုစလိုထပ်ပြီးတော့လိုစလိုချုပ်ပေးတဲ့ရှိအချက်အပြားကိုထုတ်တဲ့ဆက်တစ်ခုလိုပါတယ်။အဲ့ဒီဆက်မှာတစ်ခါတည်းဟိုနှာခေါင်းတောက်ပေါ့လေ nose bar ကိုတစ်ခါတည်းမှာထည့်လိုက်တာနှာခေါင်းတောက်ကိုတစ်ခါတည်းထည့်လိုက်တဲ့ဆက်တစ်ခုလိုတယ်။ပြီးလို့ရှိရင်အရာလူလို့ခေါ်တဲ့လရွက်ကိုချိတ်တဲ့ကျိုးလေးတွေကိုဆက်ကွဲပေးဖို့လိုတဲ့ဆက်တစ်မျိုးစားတဲ့လိုပါတယ်။အဲ့ဒါတွေကိုတောင်းကြောက်တဲ့ဆက်တဲ့သုံးခု automatic ဆက်သွားပါတယ်။တော့ရှောင်းမဟုတ်ဘဲနဲ့တဝက်တစ်ပြက်သုံးမယ်ဆိုစီမီအော်တိုမက်တစ် manual ဆိုလို့ရှိရင်လောက manual သုံးတာပါအဲ့တော့ manual မျိုးသားဆိုလို့ရှိရင်တော့လိုအပ်တဲ့အရင်းအနှီးပမာဏက3,450ပေါင်ညလောက်ပုံကြနိုင်တဲ့အခြေအနေရှိပါတယ်ခင်ဗျာ
ဆရာဒီနှာခေါင်းဆီးထုတ်တဲ့ဆက်ရုံကိုပြည်နယ်တစ်ခုမှာဟိုဆက်ရုံတစ်ခုတည်နိုင်တယ်ဆိုလို့ရှိရင်တော့မြန်မာနိုင်ငံအတွက်လုံလုံလောက်လောက်ရနိုင်တယ်လို့
ထင်တယ်ခင်ဗျာနေသားရှိပါတယ်အဲ့ဒီဆက်ရုံနေရအနေထားကအကျန်းများဖြင့်သူတို့ရဲ့ထုတ်လုပ်နိုင်မှုစွမ်းရည်ပေါ့အဲ့ production capacity က10 minute ကိုအခု100နဲ့150ဝန်းကျင်လောက်ပါရှိပါတယ်။အဲ့ဒါဆိုတော့ဒီနယ်တစ်ခုတိုင်းတစ်ခုမှာအနည်းဆုံးဆက်ရုံ3ရုံစီလောက်ရှိနိုင်မယ်ဆိုလို့ရှိရင်တော့အဲ့ဒီမှာရှိနေတဲ့ပြည်ထောင်လူစုတွေအတွက်ကိုပို့ပြီးတော့တက်တာတဲ့နှုံးသားတွေပေါ့တက်တာတဲ့နှုံးသားတွေဆိုတော့အခုလောလောဆယ်ဒီကုန်ချမ်းနေရပေါက်သင်းနေရဆိုလို့ရှိရင်တော့မက်စခုကို30 40ပတ်ဝန်းကျင်လောက်နဲ့ထုတ်လို့နိုင်တဲ့အနေအထားဖြစ်သွားပါတယ်ပမာငွေ30ကျပ်40ကျပ်ပေါ့လေအဲဒီပတ်ဝန်းကျင်လောက်နဲ့
အခုလောလောဆယ်ရောဒီနှာခေါင်းဆီးတွေရဲ့ဈေးနှုန်းတွေဘယ်လောက်လောက်ရှိပါလဲဆရာ
ပထမပိုင်းတော့ကကျွန်တော်တို့ကိုဗစ်ဖြစ်ခါစတော့နှာခေါင်းဆီးတစ်ခုကို900လို့1000လို့ဖြစ်သွားတယ်ပမာကြီးပါလေဆိုတော့အဲ့လိုဆိုတော့ဒီနှာခေါင်းဆီးရဲ့သဘာဝလည်းပဲခန္ဓာပဲဟိုတစ်ခါပဲသုံးပြီးတော့သွန့်ပြရမှာဖြစ်တဲ့အတွက်ကြောင့်လို့မြန်မာနိုင်ငံမှာရှိတဲ့ဒီလူတွေရဲ့အဲလက်ရှိအခြေအနေပေါ့လေစားဝတ်နေအခြေအနေရတော့အဲ900 800တန်းကိုဝယ်သုံးနိုင်တဲ့အနေအထားတော့ဒီမတိုင်ကိုရှားပါတယ်ဒါကြောင့်မလို့သာပထမဦးဆုံးအဝိမက်ဆယ်အစားထိုးမယ်ဆိုတော့အဝိမက်ဆယ်ကိုကျွန်တော်တို့နိုင်ငံကဟိုလုပ်ဖို့ကြိုးစားကြတာပေါ့လေဒါပေမဲ့အဝိမက်ကတော့အပြည့်အဝတော့ကာကွယ်မှုတော့မပေးနိုင်ဘူးပေါ့ ဒါပေမဲ့အခုလောလောဆယ်လက်ရှိအနေအထားအရကြည့်မယ်ဆိုလို့ရှိရင်တော့ဈေးကနည်းနည်းကျသွားပါပြီ။မက်စီယာစာကြည့်ကဲမက်စီယာအခုဆိုလို့ရှိရင်အခု50ပါတဲ့ဘူးတဘူးကိုဗမာငွေ4000ကျပ်ပြီးတဲ့ပို့ပြီးတော့မျိုးစားကောင်းတာဆိုလို့ရှိရင် 9000 6000 ကျပ်ဝင်းကျင်နဲ့လောဆယ်ဝယ်လို့ရနေတဲ့အနေအထားမှာရှိပါတယ်ခင်ဗျာ။
အခုလောလောဆယ်မှာအဝတ်မက်စီချုပ်ပြီးတော့အလဲမှာပိုးမဖောက်နိုင်တဲ့ဒီအလွှာဘားကိုထည့်ရင်ရောပုံဘလိုနေမလဲ။ဟုတ်ကဲ
့အသုံးပြုလို့ပိုးအဆင်ပြေနိုင်တဲ့အနေအထားမှာရှိပါတယ်။အဝတ်မက်ဆိုကျွန်တော်တို့ဒီစာကြည့်ကဲမက်စခုကိုကြည့်မယ်ဆိုလို့ရှိရင်လည်းပဲအပြင်လွှာပေါ့လေဒီစပန်ပေါက်တဲ့လို့ခေါ်တဲ့အပြင်လွှာပေါ့အဲ့ဒီအပြင်လွှာကတော့ဗာလဲဆိုလို့ရှိရင်အဓိကတော့အရင်ဆက်တွေအရင်ဆက်အပုံပေါ့လေအဲ့ဒီအရင်ဆက်အပုံနဲ့ပုံမုံတွေကိုကာကွယ်ပေးတာပေါ့ပုံမုံတွေရဲ့အရွယ်စားက10မိုက်ခရိုလောက်ရှိပါတယ်အဲ့10မိုက်ခရိုလောက်ကိုပထမအလွှာကစစ်ထုတ်ကာကွယ်ပေးနိုင်တယ်10မိုက်ခရိုလောက်ကိုအဲ့တော့ဒုတိယအလွှာလေးကြာရောအမှန်ဆိုလို့ရှိရင်တော့ 25GSM လို့ခေါ်တာပေါ့လေဒုတိယအလွှာကို25ဂရမ်ပါစကွဲရမီတာပေါ့ဒီပိတ်တမီတာမှာအလေးချိန်ပေါ့ဒါကတော့ပိတ်ကအထူပါကိုဆိုလိုတာပါ25ဂရမ်လောက်ဒီလေးတဲ့ပိတ်မျိုးစားမျိုးကိုသုံးလိုက်မယ်ဆိုလို့ရှိရင်တော့ဒုတိယအလွှာက 0.3 မိုက်ခရိုအရွယ်အစားရှိတဲ့အမှုန်တွေကိုမဝင်နိုင်အောင်ကာပေးပါတယ်ဒုတိယအလွှာအကြမ်းများအဖြစ်ကြည့်မယ်ဆိုလို့ရှိရင်ဟိုရိုးရိုးစာကြည့်ကဲမက်စကူက30ငိုင်နှုန်းလောက်ဒီကာဝယ်နိုင်တဲ့အနေအထားမှာရှိပါတယ်ဒီဗိုင်းရပ်စ်ကူးစက်မှုကိုပေါ့လေဆိုလိုတာကပါဆိုကျွန်တော်တို့အဝိမက်စ်ကိုလည်းပဲအဝိမက်နှလွာရဲ့ဂျားထဲမှာအဝိမက်ဟိုအဝိမက်ကတော့ပြန်လျှော်ပြီးသုံးလို့ရတယ်ကျွန်တော်တို့ဒီစာကြည့်ကဲမက်စ် disposable တွေကတော့ပြန်လျှော်ပြီးသုံးလို့မရဘူးအဲ့တော့အဝိမက်နှလွာရဲ့ဂျားထဲမှာအလေးအလေးထားပြီးတော့အထဲထဲမှာကျွန်တော်တို့ခုနက 0.3 မိုက်ခရိုလောက်ဒီကာကွယ်နိုင်တဲ့မိုက်ခရိုအရွယ်အစားကြီးတဲ့အမှုန်တွေကာကွယ်နိုင်တဲ့မက်ဘရောင်းဆိုတဲ့ပိဿအမျိုးအစားမျိုးကိုထည့်ပြီးတော့အဲ့ဒီပိဿအမျိုးအစားကိုအလေးအဖယ်လုပ်မယ်ပေါ့လေအဲ့အလဲဖယ်လုပ်ပြီးသုံးမယ်ဆိုလို့ရှိရင်တော့ပို့ပြီးတော့ကာကွယ်နိုင်တဲ့စွမ်းရည်ရှိပါတယ်ခင်ဗျာ
။ချင်းမြင့်တဲ့အထယ်လေးအင်ဂျင်နီယာဦးအောင်စင်ပြောကြားခြင်းနဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရှင်းလာလိုက်ပါရစေ။နောက်တစ်ပတ်မှာတွင်ပြန်ဆောင်ကြပါမယ်။
UN မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မီကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကို Smartphone တွေမှာဒေါင်းလုဒ်ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOE Burmese ဆိုတဲ့ App ကိုဒေါင်းလုဒ်လုပ်နိုင်ပါတယ် VOE မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOE အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
အခုဆက်ပြီးသတင်းအချင်းချုပ်ကိုတင်ပြပေးမှာပါအမေရိကန်နိုင်ငံကပြည်내18ခုမှာကိုရိုနာဗိုင်းရပ်စ်ဟန်ပုံမတင်းချက်တဲ့ကန့်သတ်မှုတွေချထားဖို့အတွက်အကြံပေးထားတဲ့သမရအင်ဗျူကိုရိုနာဗိုင်းရပ်စ်ဟန်အလုပ်ဖွဲ့ရဲ့မထုတ်ပြန်ရသေးတဲ့အစီရင်ခံစာထွက်နေချိန်မှာပဲအမေရိကန်မှာဒီရောဂါအကူးဆက်ခံရသူကနေ့စဉ်တိုးနေပြီးတောက်ကြံနေမှာတော့အကူးဆက်ခံရသူက 3.6 တန်းကျော်နဲ့ကမ္ဘာမှာအများဆုံးအကူးဆက်ခံနေရကြောင်း John Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြနေပါတယ်။အဲ့ဒီအစီရင်ခံစာထဲမှာပြီးခဲ့တဲ့သတင်းပတ်ထဲလူဦးရေတသိန်းမှာလူတရာကျော်အကူးဆက်ခံမှုရှိတဲ့ပြည်နယ်တွေကိုအနည်းအောင်ဆုံးဖြစ်နေဖော်ပြထားပါတယ်။COVID-19 ကာယောဂါကြောင့်ထိကိုက်နေမှုတွေပြန်လည်ထူထောင်နိုင်ရေးအစီအစဉ်နဲ့ပတ်သက်ပြီးဆွေးနွေးဖို့အတွက် EU ဥရောပသမဂ္ဂခေါင်းဆောင်တွေဟာ Belgium နိုင်ငံ Brussels မြို့မှာတောက်ကြံနေကတွေ့ဆုံကြပါတယ်။ EU budget နဲ့ COVID-19 ကာယောဂါပြန်လည်ထူထောင်ရေးရန်ပုံငွေဖြစ်တဲ့ဒေါ်လာ 1.1 trillion အတွက်ဘယ်လိုထည့်ဝင်ကြမယ်ဆိုတာကိုညှိနှိုင်းဆွေးနွေးကြမှာဖြစ်တာကြောင့်တိတ်ကိုခက်ခဲမယ်လို့ EU အလှည့်ကျဥက္ကဋ္ဌဖြစ်တဲ့ Germany နိုင်ငံကဝန်ကြီးချုပ် Angela Merkel ကမျှော်လင့်ထားတာပါ။ရေးပေးစံဆူဆူဝါဝါခံနေရတဲ့အာရှနိုင်ငံတွေကိုကူညီပေးနေတဲ့အထက်မှာဘင်္ဂလားဒေ့ရှ်ရေးပေးတဲ့မိသားစုတွေကိုကူညီဖို့အတွက်ကုလသမဂ္ဂဘ ഹു အရေးပေါ်အခြေအနေတုံ့ပြန်ရေးရန်ပုံငွေအဖွဲ့ကကုလသမဂ္ဂအဖွဲ့အစည်းတွေကိုကနဦးထောက်ပံ့ငွေဖြစ်နဲ့အမေရိကန်ဒေါ်လာ 5.2 တန်းပေးအပ်ထားပြီလို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ယုံပြောခွင့်ရ Fahrenheit ကပြောပါတယ်။အိန္ဒိယနိုင်ငံမှာကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးကိုလူလူလှုပ်ရှားမှုအတွင်းနဲ့စူးစမ်းလှုပ်ဆောင်နေတယ်လို့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကတောက်ကြံနေမှာပြောပါတယ်။စနေနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းစိတ်ချမ်းသာကိုကြံမှာကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မခင်ဗျာပါ။
This program has come to you from the Voice of America, Washington.